Welcome to the Voice of America in Burmese.
ဒီမင်္ဂလာအပြာပြောင်နဲ့ပြည်စုံနဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ။ VOA American တန်ရဲ့2018ခုနှစ်ဩဂုတ်လ24ရက်တောက်ကြနေမနက်ပဲအစီအစဉ်လေးကို Washington DC မြို့တော်ကနေလိုင်းနူမီတာ24/40/58တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းလေးကိုဒေါက်ခင်မြို့သိန်းနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။မြောက်ကိုရီးယားဆိုင်ရာဒုက္ခသည်တယောက်ကိုအမေရိကန်နိုင်ငံသားဝင်ကြီးကခန့်ထားလိုက်ပါတယ်။သမ္မတထရန့်ကိုယ်တိုင်ကသူ့ကိုရေးယူနိုင်ခြင်းလာလာနဲ့ပတ်သက်ပြီးတုံ့ပြန်ပြောဆိုတာတွေရှိလာနေပါတယ်။ဒေါအောင်ဆန်းစုကြည်ကို2005ခုနှစ်ကချင်းမြင့်ထားတဲ့ Freedom of Edinburgh ဆုကိုပြန်ရောက်သိမ်းလိုက်ပါပြီ။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့အထိတ်တန်းသတင်းတွေကိုလည်းသိရပါမှာခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဆွဆွဲမှုတွေအမျိုးမျိုးကြုံနေရတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့အနေနဲ့တရားစွဲခံရနိုင်ပွဲရှိတယ်လို့လူသိရှင်ကြားပြောဆိုနေပါတယ်။
They weren't taken out of campaign finance. That's a big thing. That's a much bigger thing. Did they come out of the campaign? They didn't come out of the campaign. They came.
ဘယ်လိုအကြောင်းအရာတွေပေါ်အခြေခံပြီးတရားစွဲဖို့ရှိပါသလဲ။ဆိုတာတွေနဲ့ပတ်သက်လို့တင်ပြသွားဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းကရိုဟင်ဂျာကလင်းငယ်တွေရဲ့အနာဂတ်အတွက်စိုးရိမ်ရာကြောင်း UNICEF အဖွဲ့ကပြောကြားလိုက်တဲ့အကြောင်းနဲ့ကချင်ကြောင်စိမ့်ဒေသဓာတ်ပုံပြပွဲအကြောင်းကိုလည်းတင်ဆက်မှာဖြစ်သလိုထိုင်းနိုင်ငံမှာအဖမ်းခံရတဲ့မြန်မာကျောင်းဆရာမတွေကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့သတင်းကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပါမယ်။အခုရင်ဆုံးတော့တောက်ကြံနေမနဲ့ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။ Ford Motor ကုမ္ပဏီရဲ့ဒုတိယဥက္ကဋ္ဌ Stephen Began ကိုမြောက်ကိုရီးယားဆိုင်ရာဒုက္ခသည်ဖြစ်အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကရွေးချယ်လိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့သူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုဖျက်သိမ်းအောင်အမေရိကန်ကအာရုံစိုက်လူဆောင်နေချိန်မှာပဲအခုလိုထူးကိုယ်စားလှယ်ခံထားလိုက်တာပါဝန်ကြီးပွန်ပီယိုကကျွန်တော်တို့နဲ့အတူစတီးဗ်ပါလာတဲ့အချိန်ဟာတကယ်ကိုအချိန်ကာတက်ပါတယ်ကျွန်တော်တို့ရဲ့ရည်မှန်းချက်နောက်ထပ်တိုးတက်မှုရအောင်လုပ်ဖို့လာမယ့်သတင်းပတ်မှာသူနဲ့ကျွန်တော်မြောက်ကိုရီးယားကိုသွားပါမယ်လို့ပြောပါတယ် Ford ကားကုမ္ပဏီမှာ Mr. Began ဟာကုမ္ပဏီနဲ့နိုင်ငံတကာဆွေးနွေးရတွေကြားဆက်ဆံရေးပိုင်းကိုတာဝန်ယူဆောင်ရွက်ရသူပါသူဟာသမ္မတ George W. Bush လက်ထက်ကအမျိုးသားလူမျိုးရေးကောင်စီထဲမှာလည်းတာဝန်ထမ်းဆောင်မှုပါတယ်အဲ့ဒီအချိန်မတိုင်ခင်ကလည်းအလှူတော်ရောထလှူတော်ကပါလှူတော်အမတ်တွေရဲ့နိုင်ငံသားမူဝါဒရေးရာအကြံပေးပို့ကိုအဖြစ်14နှစ်ကြာလုပ်ဖို့သူပါနိုင်ငံသားရေးဌာနမှာစာသားပရိသတ်မဏ္ဍပ်ကပြောထားတဲ့အထက်မှာတော့ Stephen Began ကကိစ္စကခက်ခဲပြီးဖြေရှင်းဖို့ခက်ပါမယ်ဒါပေမဲ့သမရကစတင်လမ်းဖောက်ထားပြီးမြောက်ကိုရီးယားလူထုအတွက်ငြိမ်းချမ်းတဲ့အနာဂတ်တစ်ခုဖြစ်လာရေးဆိုတဲ့အမျှော်မြင်နဲ့ရသမျှအခွင့်အလမ်းတိုင်းကိုစုပ်ကင်လှုပ်ဆောင်သွားရပါမယ်လို့ပြောထားပါတယ်
American Pirance ရဲ့ Lamen November ဂျာကာလာရွေးကောက်ပွဲမှာဝင်းပြီးမနှောက်ယှက်ဖို့အတွက်ရုရှားအမျိုးသားလုံခြုံရေးဆိုင်ရာတာဝန်ခံကိုသူသတိပေးခဲ့တယ်လို့ American အမျိုးသားလုံခြုံရေးအကြံပေး John Bolton ကပြောပါတယ်။ရွေးကောက်ပွဲအနှောက်ယှက်မရှိအောင်ကာကွယ်ရေးအတွက်လိုအပ်တာတွေလုပ်ဖို့ American ဘက်ကပြင်ဆင်နေတယ်လို့လည်းရှင်းရှင်းလင်းလင်းပြောကြားခဲ့ကြောင်း Mr. Bolton ကပြောပါတယ်။ Mr. Bolton ဟာရုရှားအမျိုးသားလုံခြုံရေးကောင်စီအကြီးအကဲ Nikolai Patrushev နဲ့တွေ့ဆုံခဲ့တဲ့ Geneva မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောတာပါ။ဒီပြဿနာဟာပြီးခဲ့တဲ့ Helsinki မှာ American သမ္မတ Donald Trump နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ပထမဆုံးချင်းအဆင့်မြင့်ဆွေးနွေးပွဲအပြီးပူးတွဲညင်ညာချက်ထုတ်ပြန်ရေးကိုအဟံအတားဖြစ်စေခဲ့တယ်လို့လည်း Mr. Bolton ကပြောပါတယ်။2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နှောက်ယှက်မှုနဲ့ပတ်သက်ပြီး American ပြည်တော်စုကရုရှားပေါ်မှာစီးပွားရေးကြံခတ်မှုတွေချမှတ်ခဲ့ပြီးဖြစ်ပါတယ်။ American ထောက်လှမ်းရေးတိုင်ဝမ်ကဒီရွေးကောက်ပွဲကိုရုရှားကနေဂျာဝင်နှောက်ယှက်တယ်လို့ပြောပေမဲ့ရုရှားကတော့ညှင်းဆို့ထားတာပါ။
အမေရိကန်သမ္မတဒေါ်နယ်ထရမ်ကသူ့ကိုတရားစွဲဆိုမယ့်လာလာနဲ့ပတ်သက်ပြီးလူသိရှင်ကြားထုတ်ပြောလာနေပါပြီ။ကျွန်တော်ကတရားစွဲခံရမယ်ဆိုရင်တော့ဈေးကွက်တွေပြိုလဲကြကုန်မှာပါပဲလို့ကြာသပတေးကထုတ်လွှင့်တဲ့ Fox ရုပ်သံသတင်းဌာနနဲ့အင်ပီရိုမှာလုပ်ထားတဲ့တွေ့ဆုံမေးမြန်းခန်းမှာသမ္မတထရမ်ကပြောထားပါတယ်။အဲဒီတွေ့ဆုံမေးမြန်းခန်းမှာပဲသမ္မတထရမ်ကသူ့ရဲ့ခေါင်းကိုလက်နဲ့ထိုးပြပြီးဒီအုံနောက်တာမပါတော့ရင်ကိန်းကနန်းတွေခမားမယုံနိုင်လောက်အောင်ပြောင်းမြန်ဖြစ်သွားတာကိုမြင်ရမှာဖြစ်တာကြောင့်လူတိုင်းသိတ်ကိုစင်ရဲသွားကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးပြောပါတယ်။ဒါအပြင်သူကဒီလောက်ကောင်းကောင်းလုပ်ကင်ဆောင်ရွက်ထားတာသူ့ကိုဘယ်လိုလုပ်ပြီးဆွဆွပစ်တင်နိုင်မှာလဲလို့လည်းမေးခွန်းထုတ်ပါတယ်။သမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးရေးဖွဲ့မန်နေဂျာဟောင်းပေါ်မနော့ဖ်ကိုဆွဲချက်ရှစ်ချက်အတွက်အပြစ်ရှိကြောင်းဂျူရီဖွဲ့ကဆုံးဖြတ်ထားပြီးချိန်သမ္မတထရမ့်ရဲ့ကိုယ်ရေးရှင်နေမက်ဂရဂိုဟန်က2016ခုနှစ်မှာအဲ့ဒီအချိန်သမ္မတကိုယ်စားလှယ်လောင်းရဲ့လမ်းညွှန်ချက်အရမစ္စတာထရမ့်နဲ့ပတ်သက်ခဲ့တဲ့မျိုးသမီးနှစ်ဦးကိုနှုတ်ပိတ်ခငွေပေးခဲ့တယ်ဆိုတာဝန်ခံလိုက်ပြီးချိန်မှာပဲသမ္မတကိုတရားစွဲနိုင်ခြင်းနဲ့ပတ်သက်ပြီးပြောဆိုတာတွေပိုများလာနေတာဖြစ်ပါတယ်ဒီကြောင့်သတင်းလောက်ကိုသတင်းတွေပြီးမှနားဆင်ကြပါမယ်ခင်ဗျာ
သ မရဒေါ်နယ်ထရမ့်ရဲ့ကိုရီးယားရှင်နေဟောင်းမိုက်ကယ်ကိုဟင်ကိုအမေရိကန်ဘိုးအစိုးရရှင်နေတွေကစုံစမ်းစစ်ဆေးမှုမှာအဓိကကျတဲ့ National Enquirer သတင်းစာဆောင်ရဲ့ပိုင်ရှင် David Becker ကိုအစိုးရရှင်နေတွေကပြစ်ဒဏ်ကင်းလွတ်ခွင့်ပေးခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။နာမည်ကြီးအရက်သတင်းတွေဖော်ပြလို့ရှိတယ်ဒီစာဆောင်ရဲ့အမှုဆောင်ရရှိဖြစ်တဲ့ Becker ကသူ့နဲ့ကိုဟင်နဲ့ Trump တို့ကြားပတ်သက်မှုအပြင်2016သမ္မတရွေးကောက်ပွဲမတိုင်ခင်အမျိုးသမီးနှုတ်ကိုနှုတ်ပိတ်ခံွေပေးတာနဲ့ပတ်သက်ပြီးပြောပြဖို့အစိုးရရှေ့နေတွင်တွေ့ဆုံခဲ့တယ်လို့ Wall Street Journal ကရေးပါတယ်။ဒီလိုတွေ့ဆုံချိန်မှာအချက်လက်တွေပေးခဲ့တဲ့အတွက်ဘက်ကဟာအဖြစ်ကနေပြီးတော့လွတ်ငင်းချမ်းသာခွင့်ရတယ်လို့သူ့ကိုရာဇဝတ်ကြောင်းနဲ့လည်းတရားစွဲတော့မှာမဟုတ်ဘူးလို့ Wall Street Journal မှာဖော်ပြပါတယ်။လိန်ဖြောပြေးရေးဆက်ကတိဦးဆောင် Stormy Daniels နဲ့ Playboy စာဆောင်ဆံပြမယ် Karen McDougal တို့ကို Trump နဲ့ရှုပ်ခဲ့တာနဲ့ပတ်သက်ပြီးဘာမှမပြောဖို့အတွက်နှုတ်ပိတ်ခပေးရမှာပက်ကာရဲ့အခန်းကဏ္ဍကိုအသေးစိတ်သိရပြီးတဲ့နောက်ဒီသတင်းဖတ်အစောပိုင်းမှာပဲထရမ့်ရဲ့ရှင်နေဟောင်းကိုဟင်ကအစိုးရရှင်တွေကိုအပြစ်ရှိကြောင်းဝန်ခံခဲ့တာဖြစ်ပါတယ်။ရုံးတော်ကဆယ်ရဆယ်တန်းတွေမှာတော့ရွေးကောက်ပွဲမဲဆွဲခြင်းအတွင်းထရမ့်နဲ့ပတ်သက်ပြီးအမြင်ဆိုးစေမဲ့ဇလန်းတွေရိုင်းနေထုတ်ဝေမှုမလုပ်အောင်ထရမ့်ကိုကူညီတဲ့အနေနဲ့ပက်ကာကဘယ်လိုကမ်းလှမ်းခဲ့လဲဆိုတာကိုဖော်ပြထားပါတယ်
။ VOA American တာမနက်ဖတ်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9839လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီကြီးပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီကနေ့တောက်ကြလင်းမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုပြည်ထောင်နိုင်ငံ Scotland Edinburgh မြို့တော်ကချီးမြှင့်ထားတဲ့ Freedom of Edinburgh ဆုကိုပြန်ရုပ်သိမ်းလိုက်ပါတယ်။မြို့တော်ကောင်စီကြီးကဲဖြစ်သူ Frank Ross ကတင်သွင်းထားတဲ့အဆိုပေါ်ကောင်စီဝင်တွေကြားကြာသပတေးနေ့ကမဲခွဲဆုံးဖြတ်တာမှာကောင်စီဝင်အားလုံးရဲ့ထောက်ခံမဲနဲ့ဆုကိုပြန်ရုပ်သိမ်းလိုက်တာပါ။ဒီဆုကိုဒေါက်ဆန်းစုကြည်နေရင်ကျေကျုပ်ကြနေချိန်2005ခုနှစ်ကပေးထားတာဖြစ်ပြီးမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးအတွက်လှုံ့ဆော်ချက်တွေကြောင့်ဆုပေးထားတာပါ။အခုတော့ရခိုင်ပြည်နယ်မှာအစိုးရတပ်ဖွဲ့တွေရဲ့ရဲရဲဆက်ဆက်လှုပ်ဆောင်မှုတွေကိုဒေါက်ဆန်းစုကြည်ကပြည်တင်ရှုတ်ချဖို့ညှင်းဆန်တဲ့အတွက်ဆိုပြီးပြန်ရုပ်သိမ်းလိုက်တာဖြစ်ပါတယ်။စုကိုပြန်ရုပ်သိမ်းဖို့စပြီးအစိုးတင်သွင်းသူမြို့တော်ကောင်စီအကြီးအကဲ Frank Ross ကသူ့ကိုဒီစုပေးထားတာဒါမှမဟုတ်စုပေးထားတဲ့အကြောင်းချက်တွေဟာတင်းနေလျောက်ပတ်တယ်ဒါမှမဟုတ်မှန်ကန်တယ်လို့ကျွန်တော်ဆက်ပြီးယုံကြည်မှုမရှိတော့ပါဘူး။2005ခုနှစ်ကသူ့ကိုပေးထားတဲ့စုကိုပြန်ရုပ်သိမ်းရေးကျွန်တော်တို့အလွယ်တကူစဉ်းစားဆုံးဖြတ်တာမဟုတ်ပါဘူးလို့ပြောပါတယ်။ဒီမှာမြို့ပတိုင်ခင်ကလည်း Dublin, Newcastle နဲ့ Oxford မြို့တွေကဒေါက်ဆန်းစုကြည်ကိုသူတို့ပေးထားတဲ့စုတွေပြန်ယူသိမ်းထားပါတယ်။ဒီမှာမြို့အနေနဲ့ဒီစုကိုပေးထားပြီးမှပြန်ယူသိမ်းတာတမိုင်းတစ်လျှောက်နှစ်ပေါင်း128နှစ်တွင်ဒါဟာဒုတိယကြိမ်ပဲရှိပါသေးတယ်။ပထမကြိမ်က1890ပြည့်နှစ်ကဖြစ်ပြီး Irish နိုင်ငံရေးသမား Charles Parnell ကိုပေးထားတဲ့စုကိုအင်အောင်ရေးအရှုပ်တော်ပုံကြောင့်ပြန်ယူသိမ်းခဲ့တာဖြစ်ပါတယ်။ချင်းမြင့်ခံထားရတဲ့စုတွေအခုလိုမျိုးပြန်ယူသိမ်းခံရတာနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ကိုယ်တိုင်ပဲဖြစ်ဖြစ်အစိုးရအနေနဲ့ပဲဖြစ်ဖြစ်မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ပဲဖြစ်ဖြစ်မှတ်ချက်ပေးတုံ့ပြန်ပြောဆိုတာမျိုးမရှိဘူးသေးပါဘူး
။ American ကဒေါ်လာ16ဘီလီယံဘုတ်ကုန်ပစ္စည်းတွေပေါ်ခွန်ကောက်တာနဲ့ပတ်သက်ပြီး WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကိုဥပဒေအခန်း301ရဲ့စုံစမ်းစစ်ဆေးပေးဖို့အတွက်သူတို့တိုင်ကြားခဲ့တယ်လို့တရုတ်ကုန်သွယ်ဝင်ကြီးဌာနကပြောပါတယ်။ချက်တပရီနေမှာအခုလိုမတင်သွင်းခင်တရုတ်ကုန်သွယ်ဝင်ကြီးဌာနကကွန်ပျူတာအွန်လိုင်းကနေကြေညာတက်ဆက်တစောင်ထုတ်ပြန်ခဲ့ပြီးဒီကြေညာချက်ထက်မှာလွတ်လပ်စွာကုန်သွယ်မှုကိုအကောက်အွယ်ပေးဖို့နဲ့သူ့ရဲ့အကျိုးစီးပွားဆိုင်ရာကာကွယ်ပိုင်ခွင့်အရာ WTO ကနေဖြည့်ဆင်းပေးဖို့တိုင်ကြားမှာဖြစ်ကြောင်းဖော်ပြထားတာပါ။ချက်တပရီနေမှာစတင်တဲ့အမေရိကန်ကအခွန်ကိုတိုးပြီးတော့ကောက်မှုဟာ WTO ကပြဋ္ဌာန်းထားတဲ့ဥပဒေကိုချိုးဖောက်တာထင်ရှားကြောင်းလည်းပြောပါတယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံဟာအမေရိကန်ဒေါ်လာ16ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေအတွက်အခွန်25ရာခိုင်နှုန်းစီကိုချက်တပရီနေမှာပဲအပြန်အလှန်စတင်ကောက်ခံခဲ့ကြတာဖြစ်ပါတယ်။
British Airways နဲ့ Air France တွေကြောင်းလိုင်းတွေကလက်ရှိပြန်တန်းနေတဲ့အီရန်နိုင်ငံတေဟီရန်မြို့တော်ခီးစဉ်တွေကိုစီးပွားရေးအကြောင်းချက်တွေကြောင့်လာမယ့်စက်တင်ဘာလကစပြီးရပ်ဆိုင်းတော့မယ်လို့ကြာသပတေးနေ့ကကြေညာပါတယ်။အီရန်နိုင်ငံပေါ်တန်ခတ်ရေးရှိမှုပြန်ချမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားပြီးလာပိုင်းတွေအတွင်းမှာပဲအခုလိုကြေညာလိုက်တာပါ။ဒီခီးစဉ်ဟာစီးပွားရေးအရာတွက်ချိန်မကိုက်တဲ့အတွက်လန်ဒန်တေဟီရန်ခီးစဉ်ကိုရပ်ဆိုင်းတော့မယ်လို့ British Airways ကပြောပါတယ်။ Air France ကလည်းလေကြောင်းလိုင်းရဲ့အားနည်းတဲ့အခြေအနေကြောင့်ပါရီတီရန်ခီးစဉ်ကိုစက်တင်ဘာလ17ရက်ကစပြီးရပ်တော့မယ်လို့လီကျောင်းလိုင်းပြောခွင့်ရသူကပြောပါတယ်။ဂျာမန်လီကျောင်းလိုင်းလူးဆန်ဆာကတော့တီရန်ခီးစဉ်ကိုရပ်ပစ်ဖို့အစီအစဉ်မရှိဘူးလို့ပြောပါတယ်။ဒီကြေညာချက်တွေနဲ့ပတ်သက်ပြီးပြည်ထောင်နိုင်ငံဆိုင်ရာအီရန်သံတမန်ကြီးဟာမစ်ဘိုင်ဒန်ကကသွာလာတဲ့သူတိတ်များနေတာကိုကြည့်မယ်ဆိုရင်လီကျောင်းလိုင်းတွေရဲ့ဆုံးဖြတ်ချက်ဟာစိတ်မကောင်းစရာပါပဲလို့ထွတ်ထားမှရေးပါတယ်။ ဒီသူရင်းနီးယားနိုင်ငံမှာဂျာဇာဘီနေကရောက်နေတဲ့အစ္စရေးဝင်ကြီးချုပ်ဘန်ဂျမင်နေတဲ့ညာဦးကတော့ဒါကောင်းပါလေနောက်ထပ်လည်းရပ်တင်ပါလေရပ်ကြပါလိမ့်မယ်ဒေတာတွေမှာရန်လူတာအကြံဖက်ဝါဒပြန်ပွားအောင်လုပ်ဖို့စူးစမ်းတာတွေကြောင်းအီရန်ကိုစုချီးမြှင့်တယ်လို့မဖြစ်သင့်ပါဘူးဆိုပြီးလေကြောင်းလိုင်းတွေရဲ့ကြေညာချက်ကိုကြိုဆိုပါတယ
်နေတိုးစစ်မဟာမိတ်အဖွဲ့ကြီးရဲ့လျှို့ဝှက်တဲ့အချက်လက်တွေကိုဩစတြီးယားကိုမျှဝေပေးမှုဟာစိတ်မချရဘူးလို့ဂျာမနီထောက်လွှမ်းရေးအကြီးအကဲဟောင်းကပြောကြားလိုက်ပါတယ်ဒါပြင်ဩစတြီးယားထိပ်တန်းဝန်ကြီးတွေနဲ့ရုရှားလိုချင်နီးကပ်တဲ့ဆက်ဆံရေးရှိနေတဲ့အတွက်အနောက်နိုင်ငံတွေရဲ့ထောက်လိုင်းရေးအဖွဲ့တွေကြားစိုးရိမ်မှုတွေတိုးလာနေတယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့ February လတည်းပြည်ရင်းထောက်လိုင်းရေးအဖွဲ့ရဲ့ဌာနချုပ်တွေကိုရဲကဝင်ရောက်စီးနင်းရမှာထိတ်တန့်ကန့်သက်ဖိုင်တွေသိမ်းဆည်းရမယ့်ချိန်ကစပြီးဩစတြီးယားရဲ့လုံခြုံရေးဆိုင်ရာလုံခြုံကြီးစိတ်ချမှုတွေစိုးရိမ်မှုတွေတိုးလာနေတာမှာဩစတြီးယားကိုသတင်းအချက်လက်မျှဝေရမှာတိတ်ကိုသတိထားတင်တယ်လို့ဂျာမနီကဘီလီယံနိုင်ငံခြားထောက်လိုင်းရေးဌာနအကြီးအကဲဟောင်း August Hanning ကဂျာမနီသတင်းစာကိုပြောခဲ့တာပါ2014မှာရုရှားကယူကရိန်းမှာခရမ်းမီးယားကိုဝင်သိမ်းတာနဲ့ပတ်သက်ပြီးရုရှားပေါ်မှာအနောက်နိုင်ငံတွေကဒဏ်ခတ်အရေးယူမှုတွေကိုဖယ်ရှားပေးဖို့အတွက်ဩစတြီးယားကရှေးဥဆွဲဝါဒချင်းဆုံးနဲ့ကျင့်သုံးတဲ့ဩစတြီးယားပြည်သူပါတီ OVP နဲ့ညောင်မအစိုးရဖွဲ့ထားတဲ့လွတ်လပ်ရေးပါတီကထိတ်တန့်ပုံကိုယ်တွေကတောင်းဆိုနေတာဖြစ်ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါအခုတော့မြန်မာနဲ့နိုင်ငံတကာသတင်းလွှာသတင်းပေးပို့ချက်တွေကိုစက်တိုက်တင်ဆက်သွားပါမယ်အရင်ဦးဆုံးအမေရိကန်နိုင်ငံရဲ့အခြေအနေကိုတင်ပြခြင်းပါတယ်သမ္မတဒိုနယ်ထရမ့်ကသူ့အနေနဲ့တရားစွဲခံရကောင်းခံရနိုင်တယ်ဆိုတဲ့ကိစ္စကိုလူသိရှင်ကြားတရားဝင်ပြောဆိုနေပြီဖြစ်ပါတယ်သူ့ကိုတရားစွဲမယ်ဆိုရင်အစုရှယ်ယာဈေးကွက်ပြိုကျပျက်စီးသွားနိုင်ပြီးလူတွေလည်းစင်းရဲမွဲတေသွားနိုင်တယ်လို့Fox သတင်းဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းသမ္မတထရန့်ကအဲ့လိုပြောကြတာပါဒီအကြောင်း VOA သတင်းတော်တွေရဲ့သတင်းပေးပို့ချက်တွေကိုအခြေခံပြီးကိုဇော်ဝင်းလိုင်စူးစီးတင်ပြထားပါတယ
်2016ခုနှစ်ကပြုလုပ်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအနံ့ရရေးအတွက်ရုရှားအစိုးရနဲ့ပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိသမ္မတဒေါ်နယ်ထရမ့်နဲ့သူ့ရဲ့ရွေးကောက်ပွဲမဲဆက်စည်းရုံးရေးအဖွဲ့မှာပါဝင်ခဲ့သူတွေအပေါ်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေစေကာလမှာပဲရွေးကောက်ပွဲမဲဆက်စည်းရုံးရေးအဖွဲ့အကြီးအကဲ Paul Manafort ဟာအဲ့ဒီကိစ္စနဲ့မဆိုင်တဲ့ပနားရေးဆိုင်ရာတခြားပြစ်မှုတွေကျူးလွန်ခဲ့ကြောင်းဗာဂျီးနီးယားပြည်နယ်တရားရုံးကအင်္ဂါနေ့မှာစီရင်ချက်ချလိုက်တာပါအဲ့ဒီတနေ့တည်းမှာပဲမစ္စတာထရမ့်ရဲ့ကိုပိုင်ရှေ့နေအဖြစ်ဆယ်စုနှစ်နဲ့ချီပြီးအလုပ်လုပ်ပေးခဲ့သူမိုက်ကယ်ခွန်းကသူ့အနေနဲ့ဥပဒေချိုးဖောက်မှုတွေရှိခဲ့ပြီးအဲ့ဒီအထက်မှာရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုလည်းမစ္စတာထရမ့်ရဲ့ညွှန်ကြားချက်နဲ့ချိုးဖောက်ခဲ့ကြောင်းနယူးယောက်ပြည်နယ်မှာရှိတဲ့ပြည်ထောင်စုတရားသူကြီးရှေ့မှာဝန်ခံပြောကြားလိုက်ပါတယ်ဒီမတိုင်ခင်ကတော့သမ္မတအပေါ်တရားစွဲဆိုမယ်ဆိုတဲ့ကိစ္စကိုပြောဆိုတာမရှိခဲ့သလိုအဲ့ဒီလိုအရေးအမွေပြောဆိုမှုတွေကိုတောင်သမ္မတထရမ့်ရဲ့အတိုင်းဝိုင်းကလက်ခံခဲ့ကြတာမဟုတ်ပါဘူးအခု Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်းသမ္မတထရမ့်ကိုယ်တိုင်ကသူ့အနေနဲ့တရားစွဲခံရခြင်းရှိတဲ့အပြင်သူ့ကိုတရားစွဲလိုက်ရင်အစုရှယ်ယာဈေးကွက်ပါပြိုကျပျက်စီးသွားပြီးလူတွေအားလုံးစင်းရဲနွမ်းပါသွားမယ်ဆိုပြီးအဲ့ဒီနှစ်ခုကိုချိတ်ဆက်ပြောကြားခဲ့တာ
ပါ I don't know how you can impeach somebody who's done a great job I'll tell you what if I ever got impeached I think
ကောင်းမွန်တဲ့ရလက်တွေထွက်အောင်လုပ်ပေးနေတဲ့သူတွေကိုဘယ်လိုလုပ်တရားစွဲမလဲကျွန်တော်သားတရားစွဲခံရမယ်ဆိုရင်အစုရှယ်ယာဈေးကွက်ကြီးပြိုကျပျက်စီးသွားလိမ့်မယ်လူတိုင်းလည်းစင်းရဲနွမ်ပါသွားလိမ့်မယ်အသေးချမစင်စားပဲလုပ်ရင်အစုရှယ်ယာအညွန့်ကိန်းတွေတောက်ထိုးဖြစ်သွားပါလိမ့်မယ
်အမေရိကန်ကစီးပွားရေးပညာရှင်တွေကတော့သမ္မတထရမ့်ပြောသလိုသူသားတရားစွဲခံခဲ့ရရင်အစုရှယ်ယာဈေးတွေထိုးကျကုန်မယ်ဆိုတဲ့ပြောဆိုမှုဟာအခြေအမြစ်မရှိကြောင်းထောက်ပြကြပါတယ်သူနဲ့ညီဆွံခဲ့တဲ့မြို့သမီးဦးကိုနှုတ်ပိတ်ခပေးခဲ့တာဟာမိုက်ကယ်ခိုးအန်းကပြည်ထောင်စုတရားသူကြီးရှေ့မှာဝန်ခံပြောကြားခဲ့သလိုမျိုးသူ့အနေနဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုချိုးဖောက်ပြီးပေးခဲ့တာမဟုတ်ဘူးဆိုတာကိုလည်းသမ္မတထရမ့်ကပြောကြားခဲ့ပါတယ
် They weren't taken out of campaign finance that's a big thing that's a much bigger thing did they come out of the campaign they didn't come out of the campaign
အဲ့ဒီမျိုးသမီးကိုပေးလိုက်တဲ့ငွေဟာရွေးကောက်ပွဲအတွက်အလှငွေတွေကထုတ်ယူသုံးစွဲခဲ့တာမဟုတ်ပါဘူးအဲ့ဒီငွေကကျွန်တော်ကိုယ်ပိုင်ငွေတွေပါအဲ့ဒီအကြောင်းကိုလည်းကျွန်တော် Twitter ကနေပြောခဲ့ဖူးပါတယ
်ဒါပေမဲ့အဲ့ဒီလိုသူ့အိတ်ထဲကဆိုက်ပြီးပေးခဲ့ခြင်းကိုကရွေးကောက်ပွဲဆိုင်ရာဥပဒေကိုချိုးဖောက်ရရောက်နေတယ်လို့အမေရိကန်ဥပဒေပညာရှင်အများစုကထောက်ပြပြောဆိုနေကြတာပါမစ္စတာထရမ့်အနေနဲ့သူ့ရွေးကောက်ပွဲရံပုံငွေတွေကအဲ့ဒီငွေတွေကိုစိုက်ထုတ်ပေးပြီးအဲ့ဒီလိုပေးခဲ့တယ်ဆိုတာကိုရွေးကောက်ပွဲကော်မရှင်ကိုချိုးတင်အသိပေးခဲ့ရင်ဥပဒေချိုးဖောက်ရမရဘူးလို့ဆိုပါတယ်2016ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆော့ဖက်ခဲ့ခြင်းရှိမရှိဆိုတဲ့အပေါ်အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကစုံစမ်းစစ်ဆေးနေတာနဲ့အခုသူ့ရဲ့ကိုယ်ပိုင်ရှင်းနေကရာဇဝမှုကျူးလွန်ခဲ့ကြောင်းဝန်ခံပြောကြားမှုတွေကြောင့်သမ္မတထရန့်အတွက်ဥပဒေကြောင်းအရာရင်ဆိုင်ရမယ့်ကိစ္စရပ်တွေပိုတိုးလာနေပြီလို့ George Washington တက္ကသိုလ်ကဥပဒေရေးရာသုတေသီ Lara Brown ကလည်းပြောပါတယ
် There is a sense that momentum is building in both you know special counsel Mueller
to Susan Mu Mr. Mueller Susan နေတဲ့ကိစ္စရော Michael Cohen ကပြစ်မှုကျူးလွန်တယ်လို့ဝန်ခံပြောကြလိုက်တဲ့ပုံမှာအချင်းပြတ်ချဆမှုဆိုင်ရာမိကွန်းတွေကထပ်ပြီးထွက်လာတဲ့အတွက်ကြောင့်ဥပဒေလမ်းကြောင်းအရလှုပ်ဆောင်မှုတွေဟာအတော်ကလေးကိုအရှင်ရလာနေတာတွေ့ရပါတယ
်သမရတယောက်အနေနဲ့သူ့ရဲ့ရွက်ကောက်ပွဲကမ်ပိန်းကိုထိခိုက်မှာဆိုးလို့ပြေးကြတာလားဒါမှမဟုတ်ပုဂ္ဂိုလ်ရေးအရာသူ့ဂုံတိတ်ခါကိုထိခိုက်မှာဆိုးတဲ့အတွက်ပြေးကြတာလားဆိုတာကတော့တက်တေပြဖို့ခက်ခဲမဲ့ကိစ္စဖြစ်ပါတယ်မစ္စတာထရမ့်ကရွေးကောက်ပွဲအတွက်အသုံးပြုဖို့ဆိုတဲ့ရည်ရွယ်ချက်နဲ့မိုက်ကယ်ကိုဝမ်းကိုအဲ့ဒီပတ်စံတွေပေးခဲ့တယ်ဆိုတာကိုတရားစွဲတဲ့အခါမှာအစိုးရရှေ့နေတဲ့ဘက်ကတက်တေပြနိုင်ကြရမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအရ House of Representatives လို့ခေါ်တဲ့အောက်လွှတ်တော်ကသာတမရကိုတရားစွဲဆိုခွင့်ရှိပြီးတရားစွဲနိုင်တဲ့အမှုတွေကတော့နိုင်ငံတော်တစ္ဆာဖောက်မှုလက်ပေးလိုက်ယူမှုတို့အပြင်တခြားအရေးကြီးတဲ့ရာဇဝတ်မှုများနဲ့အသေးအမွှားပြစ်မှုတို့ဖြစ်ပါတယ်ဒါကြောင့်လည်းမကြခင်လအနေငယ်တွင်ကျင်းပဖို့ရှိနေတဲ့တက်တန်းဝက်ရွေးကောက်ပွဲမှာအောက်လွတ်တော်မှာအမှတ်အများစုအနိုင်ရဖို့အတွက်ပါတီကြီးနှစ်ရစလုံးကအကြိတ်နဲ့စ조사နေကြပါတယ်ခင်ဗျာ
ကုဇုံဝင်းလိုင်တင်ပြခဲ့တာပါအခုတော့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်သွားပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာဒေသမှာရောက်နေတဲ့ကလေးငယ်တွေဟာသူတို့အနာဂတ်ကောင်းမွန်ရေးအတွက်လိုအပ်တဲ့ပညာသင်ကြားခွင့်မရတာကြောင့်ဆုံးရှုံးနေနိုင်ရတဲ့မျိုးဆက်တစ်ခုဖြစ်လာလိမ့်မယ်လို့ကုလသမဂ္ဂ UNICEF အဖွဲ့ကသတိပေးလိုက်ပါတယ်ရင်းညာဒုက္ခသည်တွေထွက်ပြေးသွားတာတစ်နှစ်ပြည့်ကာလနဲ့တိုက်ဆိုင်ပြီးထုတ်ပြန်တဲ့မရေရာသောအနာဂတ်များရင်းညာကလေးငယ်မျိုးဆက်တစ်ခုအတွက်ညှို့လင်းခြင်းတိဆောက်ချက်ဆိုတဲ့အစီရင်ခံစာထုတ်ပြန်ရင်း UNICEF ကတတိပေးလိုက်တာပါဂျနီဗာကနေပြီးတော့ Lisa Schlein ပေးပို့တဲ့သတင်းလွှာကိုကိုကျော်ကျော်သိန်းပြောပြမှာပ
ါ Caucasus Bazaar ကလူတွေပြစ်ကျက်ပြီးညစ်ပတ်နေတဲ့ဒုက္ခသည်စခန်းတွေထဲမှာပြီးခဲ့တဲ့တစ်နှစ်လုံးနီးပါးရှိနေခဲ့တဲ့ရိုးရိုးသေးသေးနဲ့မရင်မယားမြင်ကွင်းတွေအခုအခါမှာမရှိတော့ဘူးလို့UNICEF ရဲ့လေ့လာချက်မှာဖော်ပြထားပါတယ်။အခြေခံဆောက်အုံနဲ့စီးပွားရေးပိုင်းလူဆောင်ချက်တွေမှာတူတက်မှုတွေရှိလာတယ်။ကာလာဝမ်ယောဂါလိုကယောဂါဘေးကြီးတွေကြမလားဆိုတဲ့စိုးရိမ်ရမှုတွေနဲ့မုတ်တုံမှုရာသီကာလအတွင်းထိခိုက်ပျက်စီးမှုအများအပြားဖြစ်မဲ့အရေးကိုလည်းတားဆီးနိုင်ခဲ့တယ်လို့လေ့လာချက်ကဆိုပါတယ်။ဒီအခြေအနေအားလုံးကအပေါင်းလက္ခဏာတွေဖြစ်ပေမဲ့လည်းရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေကြားမှာမျှော်လင့်ချက်ကင်းမဲ့ပျောက်ကွယ်နေတာကတကယ်စိုးရိမ်ွယ်ကိစ္စကြီးဖြစ်လာနေတယ်လို့UNICEF ကပြောပါတယ်ကလေးငယ်တန်းဝက်ကျော်ဟာသူတို့ဘဝတစ်လျှောက်လိုအပ်လာမဲ့အခြေခံကျွမ်းကျင်မှုအရည်အသွေးတွေကိုသင်ယူဖို့အခွင့်အရေးမရကြတဲ့လောက်ပဲလို့ UNICEF အစီရင်ခံစာမှာဖော်ပြထားပါတယ်ကလေးပေါင်းတသိန်းလေးသောကျောင်းတက်ဖို့စီရင်သွင်းထားကြပေမဲ့ဆယ်ကျော်သက်လူငယ်တွေအတွက်ပညာရေးအခွင့်အလမ်းကမရှိတဲ့လောက်ဖြစ်နေပြီးသူတို့အနာဂတ်တွေစိတ်ပြက်လက်ပြက်ဖြစ်နေကြတယ်လို့UNICEF အဖွဲ့ပြန်ကြားရေးဆိုင်ရာအကြီးတန်းအကြံပေးဖို့ကို Simon Ingram ကပြောပါတယ်
။ It's something which is very clearly dangerous for them, for themselves, for their futures and for the long-term future of the
ဒီကိစ္စသူတို့ကိုယ်တိုင်တို့သူတို့အနာဂတ်အတွက်ရင်းကြလူတို့ရဲ့ရေရှည်အနာဂတ်အတွက်တိတ်ကိုကြီးမားတဲ့အန္တရာယ်ပါ။ဒီနေရာမှာကျွန်တော်တို့ပြောနေတာကသူတို့ရဲ့ပညာရေးသူတို့ဘဝမှာအောင်မြင်မှုရဖို့တခုခုဖြစ်မြောက်ဖို့ပြီးတော့သူတို့လူမှုအဝန်းအဝါရဲ့အနာဂတ်ကိုပြန်အကျိုးပြုနိုင်ဖို့လိုအပ်တဲ့အခြေခံကျွမ်းကျင်မှုတွေကိုတည်ယူနိုင်ရေးသူတို့ရဲ့မျှော်လင့်ချက်တွေဆုံးရှုံးပျောက်ကွယ်နေတဲ့ရိုဟင်ဂျာကလေးငယ်မျိုးဆက်တစ်ခုလုံးအကြောင်းဖြစ်ပါတယ
်။ကောက်ဆက်ပဇာကကလေးငယ်တွေနဲ့ပတ်သက်လို့စိုးရိမ်နေတယ်လို့ပဲရခိုင်ပြည်နယ်မြောက်ပိုင်းမှာစိုးရိမ်ထိတ်လန့်မှုမျှော်လင့်ချက်ကင်းမဲ့မှုတွေနဲ့နေထိုင်နေရတဲ့ရိုဟင်ဂျာကလေးငယ်3,000-6,000လောက်အတွက်လည်းစိုးရိမ်မှုတွေရှိနေတယ်လို့ Instagram ကပြောပါတယ်။ဆိုင်မွန်အင်ဂရမ်တို့လိုကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာကတုံ့နှုံပြောဆိုတဲ့ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုမြန်မာအစိုးရကအတိမတ်မပြုဘဲရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်အတိုင်းဝိုင်းလိုပဲရည်ညွှန်းပြောဆိုပါတယ်။ကလေးတွေကိုအဆင့်မြင့်ပညာရေးပေးနိုင်ဖို့ရည်ရွယ်တဲ့သင်ကြားမှုနည်းစနစ်တွေတခုကိုနောက်လာကြရင်ဒုက္ခသည်စခန်းတွေမှာစလုပ်ဖို့စီစဉ်နေတယ်လို့ UNICEF ကပြောပါတယ်။သင်ယူရဲမှာအရေးဖက်ဆိုင်ရာဘာသာစကားနဲ့သင်ချာဘာသာရပ်ဆိုင်ရာတွေအပြင်ဘဝအတွက်မရှိမဖြစ်လိုအပ်တဲ့ကျွမ်းကျင်မှုအရည်အသွေးတွေပေါ်ဝင်မှာဖြစ်ပါတယ်။ဒီစီစဉ်ရဲ့ပထမအဆင့်မှာသူငယ်တန်းနဲ့မူလာတန်းအဆင့်ကျောင်းသားတွေကိုအဓိကဦးတည်ပြီးသင်ကြားပေးမှာပါ။ဒီနှစ်နောက်ပိုင်းကျရင်တော့၈တန်းအထိအလယ်တန်းကျောင်းသားတွေအတွက်အဆင့်မြင့်ပညာသင်ယူရေးအခွင့်အလမ်းတွေဖန်တီးပေးဖို့မျှော်လင့်ထားတယ်လို့ UNICEF ကပြောပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းဖြစ်ပါတယ်။ဒါနဲ့တစ်ဆက်တည်းတင်ပြချင်တာကရခိုင်မြောက်ပိုင်းမှာအာဆာတို့ရဲ့အကြမ်းဖက်တိုက်ခိုက်မှုကိုတုံ့ပြန်မှုပြုလုပ်ခဲ့တဲ့မြန်မာလူမျိုးရေးတပ်တွေရဲ့နေပြည်တော်ရှင်းလင်းဖြစ်စဉ်တစ်နှစ်ပြည့်လာချိန်မှာအကြမ်းဖက်တိုက်ခိုက်မှုတွေထပ်ရှိလာနိုင်တယ်ဆိုတဲ့သတင်းကြောင့်ရခိုင်ပြည်နယ်အတွင်းလူမျိုးရေးတိုးချထားကြောင်းတာဝန်ရှိသူတွေကပြောပါတယ် ဒီရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေထဲမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တသိန်းကျော်ကတော့အရေးပေါ်လူအပ်ချက်တွေနဲ့စိုးရိမ်နေရတယ်လို့ဆိုပါတယ် AFP သတင်းတပုတ်ပေါ်အခြေခံပြီးတင်ပြခြင်းပါတယ်ရခိုင်မြဝိုင်းဒေသကိုအာစာအကြမ်းဖက်အဖွဲ့က2019ဩဂုတ်လထဲမှာဝင်တိုက်ခဲ့ပြီးနောက်မြမလုံညွေးတက်ရဲ့နေမြေရှင်းလင်းရေးဖြစ်စဉ်အတွင်းရိုဟင်ဂျာမွတ်စလင်9သိန်းဝန်းကျင်လောက်ဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ခွာသွားကြတာအခုဆိုတစ်နှစ်လောက်ရှိလာပြီးအဲ့ဒီဒုက္ခသည်တွေကိုမူလနေရာရင်းမှာအမြန်ဆုံးပြန်လည်နေရာချထားပြီးဖို့ကုလသမဂ္ဂအဖွဲ့အစည်းတွေကမြမအစိုးရကိုတိုက်တွန်းနေတာပါအခုလိုတစ်နှစ်ပြည့်လာချိန်မှာရခိုင်ပြည်နယ်ထဲနောက်တစ်ကြိမ်အကြမ်းဖက်တိုက်ခိုက်မှုဖြစ်လာမယ်ဆိုတဲ့သတင်းတွေပြန့်နှံ့နေတယ်လို့ရခိုင်ပြည်နယ်ကဒုက္ခသည်စခန်းမှာနေထိုင်သူရိုဟင်ဂျာအမျိုးသားဦးနူးအစ္စလမ်ကပြောပါတယ
်ဘောလာလောက်ကတော့မန်တယ်ဒါကဆိုရင်ကြတော့လုံးဝမရှိဘူ
းအကြမ်းမဲ့တိုက်ခိုက်မှုတွေထပ်ပြီးပေါ်လာနိုင်တယ်ဆိုတဲ့သတင်းတွေရထားတာကြောင့်စစ်တွေမျိုးအပါအဝင်ရခိုင်ပြည်နယ်တွင်မှလုံခြုံရေးတိုးချထားရတယ်လို့မောင်နှမမျိုးနယ်ကရဲမှူးကြီးထွန်းမြင့်ထွန်းကပြောပါတယ
်ကျွန်တော်ကဒါအရေးကြီးချိန်တော့ကျွန်တော်တက်မှာဟုတ်လို့ဟောတယ်ဟောအရေးကြီးချိန်ဆိုတော့ကျွန်တော်တို့သတင်းရတဲ့အချိန်လေးကိုဟိုဖြစ်နိုင်တယ်လို့သုံးသပ်ရစီကုန်နော်ဇန်နုတရင်ဟိုတစ်ဖက်လူပြတရင်ကိုရလိုက်တဲ့အချိန်လေးဒုံမျိုးဖြစ်နိုင်ရေဒုံမျိုးကျိုးပေါက်နိုင်တဲ့အနေအထားလေးတွေဆိုအဲ့လိုထင်တဲ့အချိန်ကိုတော့အရေးကြီးချိန်တော့
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ခွာသွားတဲ့ရိုဟင်ဂျာမွတ်စလင်တွေတိမ့်နဲ့ချီရှိတယ်ဆိုပေမဲ့ရခိုင်ပြည်နယ်က IDP ဒုက္ခသည်စခန်းတွေမှာကျန်နေတဲ့တသိန်းသုံးသောင်းကျော်သောရိုဟင်ဂျာတွေကတော့အရေးပေါ်လိုအပ်ချက်တွေအတွက်စိုးရိမ်နေသေးပဲလို့ပြောပါတယ်2012ခုနှစ်ပြည်ပကကြောင့်ဖွင့်ထားရတဲ့စစ်တွေမြို့နာကတက်ကယ်ပြင်မွတ်စလင်ဒုက္ခသည်စခန်းမှာတော့အစားအစာကျန်းမာရေးဆောင်ရှောက်မှုပညာရေးအလို့အကိုင်းစတာတွေအရေးပေါ်လိုအပ်နေတာပါဒါပေမဲ့ IDP စခန်းတွေကမွတ်စလင်တွေကတော့သူတို့ရဲ့ဘာသာရေးအပွဲတော်ကိုမဖြစ်ဖြစ်အောင်လုပ်နိုင်ခဲ့ပါတယ်။ပြန်ဝင်လာလိုသူတွေအတွက်ယာတီဥဒုထံကနေအကာအကွယ်ရအောင်ယာယီအိမ်တွေပြင်ဆင်ပေးထားတယ်လို့လှဖိုးခေါင်ဂျာစကန်ရဲ့စီမံခန့်ခွဲမှုဒါရိုက်တာဦးစိုးအောင်က AFP သတင်းဌာနကိုရှင်းပြပါတယ
်။ Cyclone Shelter အနေနဲ့ကတော့ကျွန်တော်တို့ဒီ3000လူရဲ့3000နေထိုင်တဲ့အချိန်မှာအဆောင်တွေမိုးတန်လေတန်းကြောင့်ပျက်စီးသွားမယ်။ပျက်စီးသွားလို့ရှိရင်တော့ကျွန်တော်တို့ဒီမှာဒီအစားပြန်လဲပြီးတော့မှသူတို့ပြန်လဲနေရာချထားမယ်။ဘာလို့လဲကျွန်တော်3000ကျော်သွားဝင်လာတဲ့အချိန်မှာ3000ကျော်ပြီးတော့မှကျွန်တော်စကန်3000ကျော်သွားလို့မှမဆန်ဘူးဆိုရင်အခုရှက်တာတွေမှာထပ်မံနေရာချထားပြီးဖို့တော့ဖြစ်ပါတယ်
။မကြသေးခင်တုန်းကပဲကြောက်တော်မြူနာကဤတွင် IDB စကန်ကိုပိတ်သိမ်းလိုက်ပြီးလို့ဆိုရကကြေညာခဲ့ပြီးနောက်ထပ် IDB စကန်20လောက်ထပ်မံပိတ်သိမ်းဖို့ရှိတယ်လို့ပြောပါတယ်။ဒီလိုစကန်တွေပိတ်တယ်မပိတ်ဘူးဆိုတာကအဓိကမဟုတ်ပဲဒီစကန်တွေကဒုက္ခသည်တွေသူတို့မူလနေအိမ်တွေကိုပြန်နိုင်ပြီလားဒါမှမဟုတ်သူတို့နေစဉ်ဘဝထူးထူးခြားခြားပြောင်းလဲသွားစေမယ့်အစီအစဉ်တွေကိုမြန်မာအစိုးရကလုပ်ပေးနေပြီလားဆိုတာကအဓိကကြကြောင်း UN OCHA အဖွဲ့ပြောခွင့်ရပြဲပရွန်က AFP ကိုပြောပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရှိတဲ့ရိုဟင်ဂျာတွေကတော့သူတို့ကိုနိုင်ငံသားအဖြစ်အသိအမှတ်ပြုပေးဖို့လွတ်လပ်စွာသွားလာခွင့်ပေးဖို့နဲ့ရိုဟင်ဂျာအဖြစ်အသိအမှတ်ပြုပေးဖို့ဆိုတာတွေကိုတောင်းဆိုနေကြပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးဆိုတာမရှိဘူးလို့မြန်မာအစိုးရကညင်းဆိုထားပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်ကတောက်ကြနေမနေခင်အစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်အခုတခါတော့ဓာတ်ပုံပြဝဲအကြောင်းကိုပြောပြပါမယ်ဓာတ်ပုံဆရာ၄ဦးရိုက်ကူးပြသထားတဲ့ Journey of the Blood Gate ဓာတ်ပုံပြဝဲကိုဩဂုတ်လ23မနေ့ကစပြီးရန်ကုန်မြို့ American Center မှာစုပေါင်းပြသထားပါတယ်။ကြောက်စိန်2ဖို့မှုပွင့်လင်းမြင်သာမှုမရှိတာသဘာဝပတ်ဝန်းကျင်ပျက်စီးတာတွေကိုအများပြည်သူသိနိုင်အောင်လို့ဒီဓာတ်ပုံပြပွဲကိုစီစဉ်ရတာလို့ဆိုပါတယ်။ပြပွဲမှာသတင်းသွားယူခဲ့တဲ့ VOA သတင်းနောက်ကိုဇော်ထက်တင်ပြမှာပါ။
ဖားကန်ကြောက်စိတ်မြေကဖြစ်ရမှန်မှတ်တမ်းဓာတ်ပုံတွေကိုပြသထားတဲ့ Journey of the Blood Jade ဓာတ်ပုံပြပွဲကိုဓာတ်ပုံဆရာ၄ယောက်ပူးတွဲပြီး23ရက်ကစပြီးရန်ကုန် American Center မှာပြသနေပါတယ်။ဓာတ်ပုံပေါင်း50ပြသထားပြီးဒီလိုမှတ်တမ်းတွေကနေနေပယ်တိတိကဒေတာခန်ဒီစီကိုသတင်းချက်လက်တွေပြီးနိုင်ခဲ့တဲ့အတွက်တံမြန်တက်ရောက်မှုတစ်ခုရနိုင်လိမ့်မယ်လို့ယုံကြည်ကြောင်းဖားကန်ဒေတာကန်ဓာတ်ပုံဆရာကိုစုံမိုးထက်ကအခုလိုပြောပါတယ
်အဓိကကျွန်တော်ပေးစင်တဲ့ message တွေအများပါတယ်နံပါတ်1ကျွန်တော်တို့ချက်စင်းဒီလို2ဖို့နေတာဟာနိုင်ငံတော်အတွက်တကယ်ဝင်ငွေတွေရနေပြီလားပေါ့နော်အဲနောက်ဒုတိယချက်ကကျွန်တော်တို့ဒေတာကန်တိုင်းရင်းသားတွေနဲ့အခြေခံလူဒန်းစားတွေမှာကျောက်စိမ်းနဲ့ပတ်သက်ပြီးဘယ်လောက်အကျိုးခံစားခွင့်ရနိုင်လဲ။တို့လက်တွေ့ခံစားတဲ့သဘာဝပေါင်းရင်ပစ္စည်းတွေဟာအဲဟိုနေမြေပဋိပက္ခဖြစ်တဲ့ဟာတွေပေါ့နော်စစ်ပွဲတွေဖြစ်တဲ့ဟာ နောက်မူရစီဝါရဲ့ကြည်ကျုံနေဖြစ်သွားတယ်ကျွန်တော်တိုင်းရင်းသားညီကိုရောကျွန်တော်အခြေခံလူထန်းစားရောတော်တော်များများကထိခါကတော့ဒီကြောက်စင်းကြောင့်လို့ပဲကျွန်တော်တို့ကမြင်နေပေါ့နော်ကျွန်တော်တို့ကိုယ်တိုင်လည်းတွေ့ကြရတယ်မြင်ကြရတယ်ဆိုတော့အဲ့ဒီ message တွေကိုကျွန်တော်တို့ကဒီနိုင်ငံတော်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေရောနိုင်ငံတကာကပုဂ္ဂိုလ်တွေရောသိစေချင်လို့ကျွန်တော်တို့ဒီဘွဲကိုရုတ်ခဲ့တာပါဗျာ
နိုင်ငံပိုင်ကြောက်စင်းထုတ်လို့ရလုပ်ငန်းတွေကနေရနေရဝင်ငွေကပွင့်လင်းမြင်သာမှုမရှိခဲ့ပါဘူး1989ခုနှစ်ကရေးဆွဲခဲ့တဲ့နိုင်ငံပိုင်စီးပွားရေးလုပ်ငန်းများဥပဒေကအာဏာချုပ်တွေရှိနေတဲ့အတွက်ပွင့်လင်းမြင်သာမှုရှိရဲ့ဥပဒေသစ်ရေးဆွဲဖို့လိုအပ်ပြီးကြောက်စင်းကရလာတဲ့အခွန်ပန်းနာကိုအကျိုးရှိအောင်သုံးစွဲရမယ်မူပေါင်းတစ်ခုလုပ်ဖို့လိုအပ်တယ်လို့တဘာဝတင်ရစားတာအုပ်ချုပ်မှုဆိုင်ရာအဖွဲ့အစည်းရဲ့ Country Director ဦးမော်ထွန်းအောင်ကအခုလိုပြောပါတယ
်အဲ့မူပေါင်းတစ်ခုလုပ်တဲ့နေရာမှာဟိုကျွန်တော်တို့မူပေါင်းတစ်ခုလုံးပြည့်စုံပါပဲပေါ့နော်ဆွေးနွေးရတာအစီအစဉ်ပါကျွန်တော်တို့ license ဘယ်သူချထားပေးမလဲဆိုတော့ဟာလောက်နဲ့ပဲကတော့ကျွန်တော်တို့ဒီအစီအစဉ်မှာမဟုတ်ဘူးနော်ရလာတဲ့နောက်ဆိုအကျိုးမြတ်ပိုင်းပေါ့နော်အကျိုးမြတ်ပိုင်းလို့ပြောရနေမှာငွေကြေးအကျိုးမြတ်ရှိတယ်။နောက်ဒီလုပ်ငန်းပိုင်းဆိုင်ရာအကျိုးမြတ်တွေရှိတယ်ပေါ့နော်ဒေသခံတွေရမှာအကျိုးမြတ်တွေရှိတယ်။အဲ့တော့ဒီ area အားလုံးကိုကျွန်တော်တို့ကတိတိကျကျဒီဆွေးနွေးနိုင်မှာပေါ့နော်ဥပဒေထမ်းမှာလည်းထည့်နိုင်မှာဒီအားလုံးအတွက်တကယ်တမ်းအကျိုးရှိရဲ့ပေါ့နော်ငင်းချမ်းကြီးကိုအားပေးတဲ့ဒီလုပ်ငန်းတွေဖြစ်လာတာ
ဒီဘွဲမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးမာစီဝဲကလည်းအခုလိုသူ့ရဲ့အမြင်ကိုပြောပြသွားပါတယ
် Chinese industry is very important for Myanmar
ကျောက်စင်းကမြန်မာနိုင်ငံအတွက်အရေးပါတဲ့အရာတစ်ခုပါဒါပေမဲ့ကံမကောင်းပဲအရင်ကနေခုထိလှုပ်ရက်တွေကြောင့်ခံစားနေရတာရှိပါတယ်ဒါပေမဲ့ကျွန်တော်တို့အားလုံးမှာပူကောင်းအောင်လုပ်မယ်အခွင့်အရေးတွေရှိပါတယ်ပူကောင်းအောင်လုပ်ဖို့ဆိုရင်ဘာတွေဖြစ်ပျက်နေလဲဆိုတာနားလည်ဖို့လိုပါတယ်ဒါကြောင့်ဒီနေ့ပြထားတဲ့ဓာတ်ပုံတွေအရဆိုရင်ဓာတ်ပုံဆရာတွေရဲ့ကြိုးပမ်းအားထုတ်မှုကလူတွေကိုနားလည်အောင်လုပ်ပေးနိုင်မှာပါ
Journey of the Blood Jade ဓာတ်ပုံပြပွဲကိုဒီနေ့ရန်ကုန်မြို့မှာပြတာတာသူတို့ရဲ့၄ချိန်မြောက်ပြပွဲဖြစ်ပါတယ်နေရာခက်ခဲကြောင့်တခြားနေရာတွေမှာဓာတ်ပုံ100လောက်ပြတာခဲ့ပေမဲ့ဒီမှာတော့ဓာတ်ပုံ50လောက်ပဲပြတာနိုင်ခဲ့ရဖြစ်ပါတယ
်ကုကူဇော်ထက်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာတိတ်မကြခင်မှာပဲစမ်းမကြီးနဲ့တိုင်းရင်သတင်းလွှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ထိုင်းဘက်ကသတင်းတစ်ပုဒ်ကိုတင်ပြချင်ပါတယ်ထိုင်းနိုင်ငံတောင်ပိုင်းဖသနီပြည်နယ်မှာအဖမ်းဆီးခံရတဲ့မြန်မာရွှေပြောင်းကလေးတွေကိုစာသင်ပေးနေသူစေတနာဝန်ထမ်းဆရာမတွေကိုပြန်လှုပ်ပေးဖို့လူအခွင့်ရေးအဖွဲ့အစည်းတွေကတောင်းဆိုနေပါတယ်ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့လာတာပ
ါထိုင်းနိုင်ငံတောင်ပိုင်းဖသနီပြည်နယ်ထဲမှာမြန်မာရွှေပြောင်းကလေးတွေကိုစာသင်ကြားပေးနေတဲ့ကျောင်းဆရာမ2ဦးနဲ့အလဲဗီဇာနဲ့လာတဲ့သူ2ဦးကိုထိုင်းနိုင်ငံထဲမှာကျောင်းဆရာဆရာမလုပ်ခွင့်မရှိတာရဲ့လုပ်သမားလက်မှတ်လုပ်ထားတဲ့နေရာမတူတာတဲ့အကြောင်းဖမ်းဆီးလိုက်တာပါအခုအခါမှာတော့သူတို့တွေကိုပြန်လွှတ်ပေးဖို့အတွက်လူ့အခွင့်အရေးအဖွဲ့အစည်းတွေကတောင်းဆိုလိုက်ပါတယ်ထိုင်းလူ့အခွင့်အရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ HRDF လူ့အခွင့်အရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းသမောစခွန်ကရင်ရဲ့ရုံးတာဝန်ခံမအေးမချူကတော့အခုလိုပြောပြပါတယ
် HRDF ကတော့ဒီမမြတ်တဲ့ဖမ်းဆီးမှုကန့်ကွက်တယ်အစီအုပ်ပြန်လို့ပေးတဲ့တောင်းဆိုရဲဆိုတာဒီလူသာတင်နေတဲ့ဆရာဆရာမပေါ့နော်သူကလာမယူနေဒီကနေ့ဝန်တန်းဆိုတော့အဲ့ဒါကိုပြန်လို့ပေးဖို့ခွဲကြည့်အတီးတီးတွေတောင်းဆိုတော့ပေါ့နော်အဲ့လိုကန့်ကွက်တဲ့ချိန်မှာကျမတို့ဒီပတ္တနီရဲ့တရားရုံးပို့တာပေါ့နော
်
အဲ့ဒါဆောင်အဲ့ဒီပို့တဲ့ချိန်မှာသူကရနောင်းတမောပို့လိုက်တယ်ပတ္တနီတရားရုံးကလည်းအဲ့ဒါဆိုတော့ဒီဆောင်ရွက်တဲ့ဟာကြီးကမရတော့ဘူးလို့ပြောတာပေါ့နော်
ဒါ
ပေမဲ့သူ့ပြင်းနဲ့သူ့ရိုးတိုးတဲ့ foundation ရဲ့အခြားသောအဖွဲ့အစည်းများရဲ့ပေါ့နော်ဟိုရန်အောင်ပြီးတော့လိုက်နေတယ
်မြန်မာနိုင်ငံသားနိုင်ငံကူးလက်မှတ်ကိုင်ဆောင်ထားသူတွေဟာထိုင်းနိုင်ငံတောင်ပိုင်းဖသနီပြည်နယ်ထဲမှာရှိတဲ့ဘာနာခရိုင်ထိုင်းဖုံကြီးကျောင်းဝင်းထဲမှာရှေ့ပြောင်းအလို့သမားကလေးငယ်တွေကိုမြန်မာစာသင်ကြားပေးနေကြတာပါဩဂုတ်လ15ရက်နေ့တုန်းကတော့စေတနာဝန်ထမ်းလုပ်နေတဲ့ဆရာမတွေကိုဖမ်းဆီးပြီးခဲ့တဲ့တနင်္လာနေ့ကတော့ရနောင်းလာဝကအချုပ်ကိုပို့လိုက်တာပါဖမ်းဆီးခံရသူတွေကိုမြန်မာတန်ယုံကတန်အရာရှိတွေနဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကလည်းရနောင်းလာဝကအချုပ်မှာတောရောက်တွေ့ဆုံပြီးအားပေးခဲ့ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြာနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနူမီတာ24 40 51နဲ့လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံရေးအတွင်းအင်္ဂလိပ်သင်ခန်းစာနဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒေါ်အောင်ဆန်းစုကြည်ကမြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရလုံနေပြီပဲ။ဘာလုပ်ပိုင်ခွင့်ရှိလဲ။ဘာလုပ်ပိုင်ခွင့်မရှိဘူး။ကဘာနဲ့ပြောင်းပြန်ဖြစ်နေတယ်စစ်တပ်ကအပေါ်
တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတာတွေနဲ့ပတ်သက်လို့နောက်ပိုင်းတင်ဆက်မယ့်တိုင်းရင်းသတင်းလွှာမှာအပြည့်စုံနားဆင်နေပါတယ်။အခုတော့နနက်ခင်းအင်္ဂလိပ်သင်ကန်းစာကိုလေ့လာကြရအောင်ပါ။အမေရိကန် EDN သုံးအင်္ဂလိပ်သင်ကန်းစာကိုဒေါ်လာလာတန်ပို့ချမှာဖြစ်ပါတယ
်။ဒီကနေ့မနေ့တင်ပြမယ် EDN အသုံးက
To come under fire.
ဖြစ်ပါတယ်။ Salon Bang က TO2 COME come to come ကဖြစ်ဖို့ရှိတာ UNDER under ကအောက်ကိုရောက်တာ FIRE fire ကဒီနေရာမှာတနက်နေ့ပြစ်ခတ်မှုဆိုတော့စစ်သူထုံရဲ့တရက်ဒီဘေကတော့တနက်ပြစ်ခတ်မှုကိုခံနေရတာပေါ့ EDM ဆိုရဲ့ Twilight ဒီဘေကတော့လူတူးအနေနဲ့ဝိုင်းပြီးရန်တွေ့ပြစ်တင်ဝေဖန်ရှုတ်ချခံရတာဖြစ်ပါတယ်။ကျမတို့မြန်မာဘန်းစကားမှာတော့အထောင်ခံရတယ်အဆူခံရတယ်အဟောက်ခံရတယ်အပြောခံရတယ်အပြစ်တင်ခံရတယ်စသဖြင့်ねတူတယ်လို့ဆိုရမှာပါဒီသုံးနှစ်ပတ်သက်တဲ့ George Rupi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The Prime Minister came under fire when he announced a postponement in the elections
ဝေကပွဲကျင်းပတဲ့ရက်ကိုရွှေ့ဆိုင်မယ်လို့ကြေညာလိုက်တော့ဝင်းကြီးချုပ်အနေနဲ့ဝိုင်းပြစ်တင်ဝေဖန်ခြင်းခံခဲ့ရတယ်လို့ထိပေရပါတယ်
The Prime Minister came under fire when he announced a postponement in the election.
လူတူးအနေနဲ့ဝိုင်းပြီးရန်တွေ့ပြစ်တင်ဝေဖန်ရှုတ်ချခံရတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
To come under fire.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။လလသန်ရဲ့အင်္ဂလိပ်သင်ခန်းစာအပြီးမှာတော့အခုတခါကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်မှာတော့သပင်ကျွချင်းအကြောင်းဒုတိယပိုင်းကိုတင်ပြထားပါတယ်သပင်ကျွတာဟာပထမပိုင်းမှာပြောခဲ့တဲ့ပြုပြင်ထိန်းသိမ်းမှုအားနည်းတာအပြင်ယောဂတွေကြောင့်လည်းဖြစ်နိုင်ရမှာအခြေခံအကြောင်းရင်းတွေကိုရှာဖွေနိုင်ဖို့အရေးကြီးတယ်လို့အရေးပြအထုကုတွေကသတိပေးနေပါတယ်ဒီအကြောင်းမြန်မာနိုင်ငံအရေးပြအထုကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးနဲ့မေးမြန်းဆက်သွယ်ပြီးတော့ကိုဝင်းမင်းကတင်ပြထားပါတယ်
ဟုတ်ကဲ့သူကဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီသပင်ကျွတ်တဲ့အကြောင်းကိုပြောတဲ့နေရာမှာပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ဒီသပင်ထိမ့်သိမ့်မှုမှားယွင်းတဲ့အခြေအနေတွေကိုအဓိကထားပြီးတော့ပြောခဲ့ကြပါတယ်ဆရာအဲ့တော့ဒီတစ်ခေါက်တော့သပင်ကိုကျွတ်စေတဲ့ယောဂအခြေအနေတွေအကြောင်းကိုကျွန်တော်တို့ဆက်ပြောကြမှာပါဘလို့ယောဂတွေကြောင့်သပင်ကျွတ်စေနိုင်တဲ့အနေအထားမျိုးရှိလဲ
ပထမဆုံးပြောရရင်တော့သပင်ကွက်ပြီးတော့ကျွတ်တာပေါ့သပင်ကဥကောင်းအားလုံးမှာမဟုတ်ပဲနဲ့တင်းညာတင်းညာကိုကွက်ပြီးတော့ပြောင်းနေတယ်အဲ့ဒီကျွတ်နေတဲ့နေရာကိုဆန်းကျင်ရင်လည်းပြောင်းပြောင်းချောချောဖြစ်နေတယ်ဘာဖြစ်လို့လဲဆိုတော့သပင်အမြင့်ကနေပြုတ်ထွက်သွားတဲ့အတွက်ဥယျာပြပြောင်းချောနေတဲ့အတွက်အကွက်အဝိုင်းကြီးတွေဖြစ်နေတယ်အဲ့ဒါကိုသပင်ကွက်ပြီးကျွတ်တယ်လို့ခေါ်တယ်လူကြီးလည်းဖြစ်တယ်လူကြီးလည်းဖြစ်တယ်အသက်အရွယ်မကြီးဖြစ်နေတယ်ဒီကောင်းလုံးပြောင်းတာမျိုးမြကုံးမွေးမုန်းဆိတ်မွေးနားမွေးတွေပါလိုက်ကျွတ်တာမျိုးဖြစ်တော့ဖြစ်တတ်တယ်ဒါပေမဲ့ဖြစ်တာတော့ရှားတယ်နားသွားချင်းသပင်မှာကွက်ပြီးကျွတ်နေတာလေးပဲဖြစ်တာအဲ့ဒီယောဂါတူကယောဂါလို့လည်းပြောလို့ရယောဂါမဟုတ်ဘူးလည်းပြောလို့ရတယ်ဗျအကြောင်းကြီးကြကြမသိဘူးဒီကိုယ်ခန္ဓာကျမ်းမာရေးနဲ့လည်းမပတ်သက်ဘူးအဲသပင်ကျွတ်တာလည်းလို့ကျမ်းနဲ့ကျမ်းမာရေးအကောင်းတယ်လအတော်တော်ကြာရင်သပင်ကသူ့အတူပြန်ပေါက်လိမ့်ရှိတယ်ဒါပေမဲ့က ိုပြီးတော့မြန်အောင်ဆိုရင်တော့ဒီရေရဆောင်နဲ့တိုင်ပင်ကြီးကြတာလေဆိုရင်လင်းစည်းတောက်စည်းတွေနဲ့ကုသပေးလို့ရတယ
်ဟုတ်ကဲ့နောက်ယောဂါရောရှိသေးလားဆရာကြီ
းနောက်ယောဂါတော့ဒီယောဂါလို့လည်းပြောလို့ရတယ်ယောဂါမဟုတ်လို့လည်းပြောလို့ရတယ်မိဖွားပြီးတဲ့အခါမှာမျိုးသမီးတွေကကိုယ်ဆောင်တဲ့အချိန်မှာဟော်မုန်းပြောင်းလဲဖြစ်တယ်အဲဒီဟော်မုန်းပြောင်းလဲကြောင့်သဖင်ပူထူလာတတ်တယ်ဒီပေါ်ပြီးတဲ့အခါကျတော့အဲဟော်မုန်းပြောင်းရပြန်ဖြစ်ပြန်ရောပြန်ဖြစ်တဲ့အခါစီးနေကြီးထွားရှိထွက်လာတာရက်တန့်သွားပြီးနောက်သုံးလကျော်မှာ EP တိုင်းစီးနေအများကြီးကျွတ်ကျွတ်ထွက်လာတယ်ဒါကလည်းအဖြစ်များတဲ့အတွေ့အကြုံလို့ပြောပြတာပါကျော်ကောင်များများကမိပွားပြီးရင်အဲစီးကျွတ်တဲ့အခါလန့်လန့်သွားကြတယ်ဒီမကြာခဏလည်းလာပြန်ကြတယ်ဒါရီလိုတာမှာမိပွားပြီးကျွတ်တယ်ဆိုတာကိုရှင်းပြရပါတယ်ဟိုယောဂါကြောင့်ကျွတ်တာမဟုတ်အဲတော့အဲကျွတ်နေတာနောက်သုံးလကျော်မှာစမယ်လေးလ၅လ၆လတော့ချီကိုကြာတတ်တယ်နောက်တော့မှတခါဟော်မုန်းပြန်ညှိသွားပြီးတော့ဇီးနဲ့တွေ့ရလို့တကယ်ကြီးပြန်ပေါက်လာတာများတယ
်ဟုတ်ကဲ့ဆရာနောက်ကယောဂါတွေရှိသေးလားဆရာ
နောက်တော့ရှိသေးတယ်ဗျာဥမာမီးမကောင်းတဲ့အခါပေါ့နော်ကြီးကြံမီးမကောင်းတဲ့အခါအပြားကြီးတဲ့အခါပိုးဝင်တဲ့အခါအဲ့လိုအချိန်တွေမှာဆိုရင်ကိုယ်ခန္ဓာမှာယောဂါခုခံမှုဆင်းရဲဆိုတာရှိတယ်ဗျာကိုယ်ခန္ဓာအရင်ကမကောင်းဆိုရင်ကိုယ်ခန္ဓာကမလိုတဲ့အရာတွေကိုရပ်တန့်ပလိုက်တယ်အဲ့တော့ဇပင်းလိုရင်းကြီးတဲ့ဟာတွေကရပ်တန့်ပလိုက်လို့ကိုယ်ခန္ဓာအတွင်းမှန်ကိုပူစားပြီးပြီးတော့ပြုတ်ပြင်တာပေါ့နော်အဲ့ဒီကားတွေကြောင့်အကြီးကျယ်ပြားပြီးတလားနှောင်းအတည်းမှာသတင်းတွေအများကြီးကျကြလာတယ်။အဲအဲ့ဒါလည်းအဲ့လိုပဲနေပြန်ကောင်းလာပြီးနောက်ပိုင်းဆိုရင်ကိုယ်ခန္ဓာပြုတ်ရပြန်ပြီးပြုတ်ပြင်းပြီးတော့သတင်းပြန်ကောင်းသွားတဲ့ဥဒ္ဒါမျိုးတွေရှိတယ်။နောက်တစ်ခါလေပင်းမှာတာရိုက်အကျိတ်ဆိုတာရှိတယ်။အဲ့လေပင်းအကျိတ်တာရိုက်ဟော်မုန်းများတာလို့နည်းတာလို့အဲ့လိုမျိုးတာရိုက်ဟော်မုန်းနဲ့ပတ်သက်တဲ့ယောဂါတွေကသတင်းကျုပ်စီတယ်။တော်တော်များများလေးဖြစ်တယ်။အဲ့တော့တာရိုက်ယောဂါကိုပြန်ကုရင်ကုရင်နဲ့ဟော်မုန်းတွေပြန်ပြီးတည်ငြိမ်သွားတဲ့အခါမှာသဘင်နေလည်းပြန်ပေါက်လာတယ
်ဟုတ်ကဲ့ဆရာရေနောက်ထပ်ရော
ရှိပါရဲ့ဗျာသူကအစာကြီးကြောင့်လည်းဖြစ်နိုင်တယ်ဆေးဝါးကြီးကြောင့်လည်းဖြစ်နိုင်တယ်ကုထုံးကြီးကြောင့်လည်းဖြစ်နိုင်တယ်အစာဆိုတာကတော့အဟာရမပြည့်ဝတာပေါ့ဗျာအစာထဲမှာပရိုတင်းဓာတ်ညံနေတဲ့အခါဥမာဘေးကျိုစစ်ဘေးလို့အဲလိုအမက်ဘေးလို့ကြတဲ့အခါမှာအစာကညံနေတော့အသားဓာတ်ညံနေတဲ့အခါမျိုးနောက်ဝိတ်ချတာညံညာပြီးတော့ရှောင်းတာညံညာတဲ့အခါမှာပရိုတင်းညံနေသွားတဲ့အခါမှာကုခန္ဓာကကုခန္ဓာကပရိုတင်းဓာတ်အများကြီးလိုတယ်လေအဲ့တော့သူကတခြားနေရာကိုဦးစားပေးတဲ့အတွက်ဇပင်းကိုကြီးတော့ဖို့ပရိုတင်းဓာတ်ကိုမပေးတော့ဘူးအဲ့လိုမျိုးဆိုရင်လပိုင်းအတွင်းမှာဇပင်းကိုကျွတ်ထွက်လာတယ်ငယ်မြတ်တဲ့စာပရိုတင်းများတဲ့စာစားရင်တော့ပြန်ကောင်းလာတာမျိုးရှိတယ်နောက်ဆေးဝါးတွေကြောင့်ဇပင်းကျွတ်တာရှိတယ်တချို့ဆေးတွေကခဏတည်းကိုဇပင်းကျွတ်တယ်လေဥပမာနှလုံးရောဂါဆေးတချို့ကောက်ရောဂါဆေးတချို့အစီအမှုရောင်းတဲ့ယောဂါဆီးတချို့ကြီးကြစီးတချို့ကြီးကြစီးတချို့စိတ်ကြစီးတချို့ဗိုက်တာမင်တောက်စီးတချို့အဲ့ဒါတွေရတယ်သဘင်ကျွတ်တတ်တယ်အထူးသဖြင့်တခြားကြီးမားယောဂါမရှိဘူးတောက်နေရတဲ့ဆီးတွေများတယ်ဒါမှမဟုတ်လေဒီဒရောမာမှာယောဂါဖြစ်လို့ဒီဟာတောက်နေတဲ့သဘင်ကျွတ်လာရပြီပါသတိထားမိနေဆိုရင်ဒါဆေးဝါးကြောင့်လားဆိုပြီးတော့လေဆရာဝန်အနေနဲ့သတိထားရတဲ့ဥစ္စာပါနောက်တစ်ခါကုထုံးတွေကြောင့်လည်းသဘင်ကျွတ်တတ်တယ်ကင်စာကုထုံးတွေကင်စာတောက်ဆီးတာလူတိုင်းသိပါပဲထိုးဆီးတွေပြီးတဲ့အခါမှာသားမုံလည်းကင်စာရဲတိုင်းအောင်ကြီးတော့กินတဲ့အခါမှာသပင်းတွေပါလာတယ်နှစ်ပတ်သုံးပတ်ဒီတွင်းမှာတချို့ဆိုတကောင်းလုံးပျောက်သွားတယ်ဘာဖြစ်လို့လဲဆိုတော့ကင်စာဆေးဆိုတာကအဆင်မပြတ်ကြီးထွားနေတဲ့ဆဲလ်တွေလိုက်တက်တာပေါ့အဲတော့ကြီးထွားမှုနဲ့ညံနေအဆင်မပြတ်လည်းကြီးထွားနေတဲ့ကင်စာဆဲလ်တွေပဲကင်စာဆေးတွေတိုက်ခိုက်ပစ်လိုက်တယ်လို့ဒီထွက်စူးကျိုးနေတဲ့ကိုယ်ခန္ဓာမှာအဲ့လိုပဲအဆင်မပြတ်ကြီးထွားနေတာသပင်းတွေရှိတာပေါ့အဲတော့သပင်းတွေကိုလည်းမှားပြီးတော့သူကအကုန်လုံးရောပြီးတော့တိုက်ခိုက်ပလိုက်တာပဲကြိုက်တော့သဘင်းအမြင့်ကဆဲတွေပါတိုက်ခိုက်ခံရပြီးတော့သဘင်းကြီးကျုပ်ကုန်တာနောက်တတိသားစီးနေတဲ့သဘင်းကျွတ်တက်သေးတယ်ကြပြစ်တာများတဲ့အဲဒါမှလေတချို့သဘင်းပါတတ်တဲ့အမျိုးမျိုးရှိတဲ့လူတွေပေါ့အဲ့ဒီမှာသားစီးတော့သဘင်းကျွတ်တက်တယ်မိမတိုင်းတော့မဟုတ်ဆေးတော့စားတော့ပြီးနားတော့မှာတော့သဘင်းကျွတ်လာပြီးတော့တချို့ဆို၄၅၆လလောက်ထိကြာတတ်တယ်အဲ့ဒါမျိုးဆိုရင်တော့တခြားစီးအုပ်စုအမျိုးစားကိုပြောင်းဖို့လူကောင်းလူမယ
်ဟုတ်ကဲ့ဆရာရေနောက်ထပ်ရော
ကြည့်တယ်အဲ့ဒါကတော့ရေပြားနဲ့ဆန်တဲ့ဥစ္စာရေပြားအွေးကြမှာမှုဆွဲတာတလုံးနဲ့ပြောရင်တက်ပေါက်တာပေါ့ကိုရင်လေးတလုံးတုံးနဲ့လူကြောင်းနေအဲ့လိုမျိုးနေရာတွေမှာတွေ့ရတဲ့ရေပြားကုသယောဂါပဲအဲတော့အဲ့ဒီရေပြားမှုကရေပြားမှာလည်းအပတ်တွေပွားတယ်ကိုသပင်းမြင့်တဲ့ကနေဝင်ပြီးတော့သပင်းကြီးကျွတ်တက်တယ်အထူးရင်ကလေးတွေမှာအဖြစ်များတယ်ကဲသပင်းမြင့်တဲ့အထိမှုကဝင်နေတဲ့အတွက်တောက်ဆီးတွေလိမ့်ဆီးတွေကိုလာတော်တော်ကြာကြာတလားကွယ်နှစ်လသုံးလလောက်ထိလိုအပ်ပါလေ
။နောက်
တစ်ခုကတော့ယောဂအကြောင်းတော့မဟုတ်ဘူး။ဒါပေမဲ့အကျင့်လေးတွေကလေးလူကြီးတို့ကအကြောင်းမရှိဘဲနဲ့သပင်းကိုဆွဲနေတာမျိုးလိမ့်နေတာမျိုးရှိတယ်။မကောင်းတဲ့အကျင့်စိုးတစ်ခုပါ။စိတ်ဖိစီးမှုတို့စိတ်ရဲ့တုံ့ပြန်မှုတို့အနေနဲ့ဖြစ်နိုင်တယ်။ ana soe de bian taw taw bi soe ni lo tu o de chin lo anao che pe ni de lo phit de ka ja so bian ji taw mo anao che phit bi so bian chu chi dat de
okay aku lo di so bian chu ta na pat tat pi do naw song sia blu a chan pe chin de le
pyo kae de lo be so bian chu si a chang ni ne a nya yi be bya ko lo so bian sa ni ne so bian ni tv de ma mye chon nya ni so ba be phit phit so bian chu yin di sei leng chu pi do ta khu le ne a kon lo kaw chi de ku thong so ya lo ma chi u ဒီပင်ပြည်လာရင်ထုံးတာမှလို့ဒီပင်ကြုံရဲ့လူကိုဒီပင်ထုံးတာကိုမပြုတ်ပြင်မဲ့နဲ့ဒီပင်တန်တဲ့ဆီလိမ့်ဆိုပြီးတော့သွားလုပ်တယ်ဆိုရင်ဗရာသာတန်တာပြင်နေမှာပေါ့ဒါကြောင့်မလို့ဒီပင်ကြွတာများတယ်ကိုယ့်အကူရှောက်လို့မြင်မဲ့အစားတက်ကြောင်းနေနေနဲ့တိုင်ပင်ဆွေးနွေးပြီးတော့ကုသတဲ့ဥစ္စာလားပြုပင်ခြင်းရဲ့ဥစ္စာလားအချိန်တိုင်းကောင်းလာမဲ့ဥစ္စာလားဆိုတာရှာဖွေပြီးတော့လုပ်ကြရင်တော့ကိုကောင်းမယ်ဆိုတာကိုအကျံပြုကြပါလေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးခန္ဓာဖြစ်ပါတယ်ဒီလိုကျမ်းမာရေးခန္ဓာကိုကြာသာပရိနိညတိုင်းနဲ့တောက်ကြနေမနေ့ခင်းတိုင်းမှာနားဆင်ရပါတယ်ခင်ဗျာအခုတခါတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတာတွေကိုစူးစီးထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ရပါမယ်ထိုင်းချီဆိုင် PNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော့ဒါတွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ဩဂတ်စ်လ25ရက်နေ့မှာကြာရောက်မဲ့မောင်တော်ခင်အကြမ်းဖက်ခံရမှုနှစ်ပတ်လည်နေကိုရခိုင်အမျိုးသားပါတီ ANP ကနေစစ်တွေမြို့မှာကျင်းပမှာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသတွေမှာငမြောင်တောင်ပိုးကျလို့ဒေသခံတွေရဲ့ပြောင်းခင်းတွေပျက်စီးနေတယ်ဆိုတာနဲ့ဩဂတ်စ်လ10ရက်နေ့မှာကြာရောက်တဲ့၈လေးလုံးအရေးတော်ပုံဟာနှစ်30ပြည့်မြောက်ခဲ့ပြီမဲ့မူလတောင်းဆိုချက်တွေမရသေးဘူးလို့ကျောင်းသားတက်မတော်ကပြောဆိုခဲ့တဲ့အကြောင်းတွေကိုကြားကြရပါပါရှင်။
မကနန်းဟွန်ဘာတရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။လာမယ့်ဩဂတ်လ25ရက်နေ့မှာကြာရောက်မယ့်မောင်တော်ခရိုင်အကြမ်းဖက်ခံရမှုနှစ်ပတ်လည်နေ့ကိုရခိုင်မျိုးသားပါတီ ANP ကနေစစ်တွေမြို့အတူလမာရစိန်ပြည်လုံးချမ်းသာဖျားမှာအခမ်းအနားကျင်းပမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ခရိုင်မှာအာဆာအကြမ်းဖက်သမားတွေတိုက်ခိုက်မှုကြောင့်ရခိုင်တိုင်းရင်းသားတွေအပါအဝင်ဟိန်တူနဲ့နိုင်ငံဝန်ထမ်း100ကျော်တည်ဆုံခဲ့ရတဲ့အတွက်နောက်နောက်အခုလိုမျိုးမဖြစ်ဖို့အမျိုးသားလုံခြုံရေးကိုမမေ့လျော့ဖို့နဲ့တည်ဆုံသွားတဲ့သူတွေအတွက်အမျှဝေဖို့ရည်ရွယ်ပြီးဒီအခမ်းအနားလုပ်ဖို့စီစဉ်ရတာဖြစ်တယ်လို့ရခိုင်အမျိုးသားပါတီအတွင်းရေးမှူးဦးထွန်းအောင်ကျော်ကပြောပါတယ်အခမ်းအနားမှာအကြမ်းဖက်ခံရမှုအတွင်းသိမ်းဆုံးသွားတဲ့ရခိုင်တိုင်းသားတွေအပါအဝင်ဟိန္ဒူနဲ့နိုင်ငံဝန်ထမ်းတွေအတွက်ရည်မှန်းပြီးဗုဒ္ဓဘာသာထုံးတန်းစင်လာနဲ့အညီတန်ဃာတော်တွေကိုပင့်ဖိတ်ဆွန့်လူပြီးစီမီထွန်းညီကဟောပြောပွဲတွေကျင်းပသွားမှာဖြစ်ပါတယ်။2019ခုနှစ်ဩဂတ်စ်လ25ရက်နေ့ကရခိုင်ပြည်နယ်မောင်တော်ဘူးဒီတောင်ရတိတောင်မြို့နယ်တွေမှာလုံခြုံရေးနဲ့ချားဆောင်ရဲစခန်း30ကျော်နဲ့စစ်တပ်တပ်ရင်းတစ်ခုကိုအာဆာအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်အာဆာလက်ချက်နယ်လူအများပြားတိတ်ဆုံးခဲ့ရတာဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းသိန်းဒီလာရှိုးတီဘောမြို့နယ်တွေမှာငမြောင်တောင်ပိုးကျလို့ဒေသခံတွေရဲ့ပြောင်းခွင့်ဧကပေါင်းရာချီပျက်စီးခဲ့ပါတယ်ပြောင်းချံပျက်စီးမှုများပြားတာကြောင့်ငမြောင်တောင်ပိုးတွေကိုရှင်းလင်းဖို့နဲ့ပိုးမကျသေးတဲ့ခြံတွေကိုကြိုတင်ကာကွယ်နိုင်ဖို့အတွက်ပြည်သူလူထုကိုယ်စားလှယ်တွေနဲ့စိုက်ပျိုးရေးဌာနကကိုယ်စားလှယ်တွေဟာဩဂုတ်လ20ရက်နေ့ကပြောင်းချံတွေမှာကွင်းစင်ကြီးစုစစ်ဆေးပြီးခြံပါရှင်တွေကိုပိုးဖြန်းစည်းတွေဝင်ခန့်ပေးခဲ့ပါတယ်သိန်းဒီမြို့နယ်ပန်းခမ်းအုပ်စုမိုင်းလီအုပ်စုဘက်ကပြောင်းချံတင်တဲ့ဒီဘောမြို့နယ်ကနတ်မော့ဆွေအုပ်စုမမုံဟင်းရွာဗမိတ်ရွာဗဟိတ်ရွာတွေဘက်ကပြောင်းချံတွေပိုကျမှုအများဆုံးဖြစ်ပေါ်ခဲ့ပြီးပျက်စီးမှုဧကပေါင်းကတော့အတိအကျမသိရသေးပါဘူးဒီပိုးတွေဟာအိန္ဒိယနိုင်ငံကလာတဲ့ပိုးမျိုးဖြစ်ကြောင်းတညသွင်းကီလိုမီတာ100ထိပြန်တန်းသွားနိုင်ကြောင်းတိနတ်မျိုးပေါင်း80ကျော်ကိုစားသောက်ပျက်စီးနိုင်တဲ့ပိုးဖြစ်တဲ့လျောက်ထိရောက်စွာနေနေမှုမရှိရင်စန္ဒရိတ်ကဖိုလုံမှုပေါ်များစွာတက်ရောက်နိုင်တဲ့ဖြစ်ပိုးဖြစ်ကြောင်းကရင်ပြည်နယ်စိုက်ပျိုးရေးဦးစီးဌာနကနေထုတ်ပြန်ထားပါတယ်
Mùa miền này dễ nhau bán đi đá, là máy miêu này bà huấn chiến chế hòa rời mà Southern Myanmar Development Company Limited, SMD Company, ở số biểu rệ tài. Mùa miền này ở số nhà gà, mì đá khá tế yu nè lý à nà sà ngá chá dê nông tạm mặt lại bà rè. Bì nè ở số nhà gà nè, August là nà sà yà nì yà sò nè SMD Company ở khá xì bế bù rè ạ chá sà nà chá bà ạ nì nhuôn chá xà mà rò. Mì đá thánh đánh khá gốc khẳng chế mà biểu phù. แลมี่กูตะเนงาไหนคันเบทุนญีพูเนจะเตเนงวยริกูตัดสายาเจยั่วอุชุยริกောက်ขันปี้พูปาชิบาเดละไม้เมียวเนอะนี้ปะวินจิงะม็อกกะเนนิกกะเย็นตะเปยยั่วเตเนก่อตุเจยั่วริกู SMD กุมนีกะนี่ลุนแค่เดนะละจ่อขันกะเดกะญะเสมีสัตเตนဖြန့်ဖြူးခဲ့တဲ့နေရာမှာตัดสายาလျက်စင်ညိနိုင်ရဲကော်မတီတွင်နဲ့မညိနိုင်ပဲ
ကုမ္ပဏီကနေတရုတ်နှစ်ကို450ကျပ်တက်မှတ်တဲ့အပြင်တလတ်ဝန်ဆောင်ခ950ကျပ်နဲ့လမ်းမီခလဆင်တအိမ်6000နေရာ50ကျပ်ကောက်ခံတဲ့အပေါ်ဒေတာခံတွင်နဲ့အငင်းပွားခဲ့ကြပါတယ်။တနင်္သာရီတိုင်းဒေတာကြီးတွင်ကျောင်းတွေပြန်လည်ပြင်ဆင်ဆောက်လုပ်ဖို့မူလဘတ်ဂျက်အရရချက်ကနေပညာရေးဝန်ကြီးဌာနကဘတ်ဂျက်အရရေးရုပ်သိမ်းလိုက်တဲ့အတွက်ဒေတာတွင်းစာတင်ကြောင်း
130ကျော်ဆောက်လုပ်ရေးဆိုင်ငံ့ဆိုင်ရတယ်လို့တိုင်းပညာရေးမှူးတော်မြင့်စိန်ကပြောပါရယ်ဒေတာတွင်းပျက်စီးနေတဲ့စာတင်ကြောင်းတချို့ဖြတ်သားရတယ်လို့အသစ်ဆောက်လုပ်ဖို့ဘတ်ဂျက်မရှိတဲ့အခြေအနေကြောင့်ကျောင်းလူကျောင်းသားတချို့ပညာသင်ကြားရေးမှာခက်ခဲရှိနေပါရယ်ပညာရေးသုံးစိတ်ဘတ်ဂျက်နဲ့ပတ်သက်ပြီးဖြတ်သားမှုရှိလာတဲ့အပေါ်မှာမဖြစ်သင့်ဘူးလို့ဒေတာတွင်းလူမှုဖွဲ့စည်းတ
tông tinh cho nít hành cha bi, yo ya chi bi bu mêng la canago, mio net, sen net, chê yu a sen, a ti ti chim ba cha ma chê ba de. Diana rea, yo ya delete tung nan sen la rego, port tok ting nan in yama, a soya anin, a ti ma bu mu, kuni top ba mê mu lu a de lu, mu mi net a soya a puet, gain diana ya wunji, so om yen kanga bio ba de. Gain diana rea, yo ya chi bi bu mêng la canago, Nissen Wakon Lama, Jimba Lishi Jabi, Gayin Daina Riga, Yetama B. Gibu Wemmingla, Kanago, Yoyama Biet, Jimba Lishi Jabare.
A good dinuario selecting set Bido Amaba. The Tanguya Shisashigani Boba Kere, Shilelo Ludu, Ojamu Yiro Bonha, Nitonze, Pinyao Kebi Me. Mula down so check a queen yiri mea de bulu. Nemanang alone sanya down on that democratic da u ABSDF comes on regard your body. Let she is so ya de ne, the township was evil chicken ubri alma. Ninja y lunga sin drug keke she needed lulas so barre. Amiye Susie check on nine going on it then set tabare.
The nima she lay long lutu yirobo, net don't say pibi mele. Bidu lutu the alone down so care a luhu yiri, dignity mea de bulu. Nemanang alone sanya down on ya democratic da u. ABSDF Miawanga, Ogota, Pumula Sanga Kulu, Piovare.
To whom I'm a Pidibu? Now see Anashi Lemma Pukja Dibu. Now the case in my net democracy Lemiabu. The sugar, the see Anashi Peka Ludiga Bale Solosi. The long don't Queen Pay Tabi, so de Pia Yugu to Rua Piadale. Pia Bima, Genre Uti Chepe, Yau the Lulu, Democracy Bay, Ya the Lulu, Ne Piani, the Poetic Pit at the Chosui.
จำนวนตำรวจก็ตู้ปูเสียงเอาไงเลยตู้นี้เนี่ยยิ่งมันจะต้องสุดเชิดมันพี่ไม่เช่นสั่นเลยไต่ผัวเวรร้อนไม่รู้สู้อะไรเช็ดตากล้องนอนนี่แล้วเนี่ยพี่เช่นเป็นเนี่ยตอนนั้นเนี่ยการมีพี่เช่นเนี่ยบ่เนาะไอ้มาดูดูไอ้ตีกันใหญ่ไอ้ตัวเล็กจะต้องโดนไอ้ผัวเองมาจะคุ้มเชิงดีแล้วสิต้องทำสั่งมีจุดเชิดอันนี้ที่สุยาเตะพี่เอาเลยสิเป็นไงเลยแล้วต้องเชื่อพ่อสิบุ๋งออกมาแค่จูนี่อะไรลูกบุ๋มมูลาสั่งเอาไป
ဒီမိုကရေစီမဟုတ်ဘူးနောက်တစ်ခုဒေါ်အောင်ဆန်းစုကြည်ကမြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရလုပ်နေပြီပဲဘာလုပ်ပိုင်ခွင့်ရှိလဲဘာလုပ်ပိုင်ခွင့်မရှိဘူးကဘာနဲ့ပြောင်းပြန်ဖြစ်နေတယ်စစ်တပ်ကအပေါ်ကအစိုးရကအောက်ကကျွန်တော်တို့ဒီကနေ့ NCA ဟာတရင်သားတော်လှန်ရေးအင်အားစုတွေအားလုံးရဲ့တကက်လမ်းကြောင်းမှန်လို့ကျွန်တော်တို့ယူဆခဲ့တာဒါပေမဲ့စစ်တပ်ကနေပြီးတော့စစ်အာဏာရှင်ကနေဆုတ်ကင်လိုက်တဲ့ NCA ဖြစ်သွားတဲ့အခါမှာကျွန်တော်တို့အတွက်ပိတ်သွားပြီ
မြန်မာနိုင်ငံမှာ1988ခုနှစ်ကစစ်အာဏာရှင်စနစ်ကိုဖျောက်ချဖို့အတွက်ရဟန်းရှင်ပြည်သူလူထု၊ကျောင်းလူကျောင်းသားတွေနဲ့လူမျိုးပေါင်းစုံစုပေါင်းပြီးစစ်အာဏာရှင်စနစ်ကိုဆန္ဒထုတ်ဖို့စတင်တဲ့နေ့ဖြစ်ပြီးတော့အသက်ပေါင်းများစွာဆတိခဲ့ရတဲ့တမိုင်းဝင်ရေးတော်ဘုနေ့တဲ့နေ့ဖြစ်ပါတယ်ခင်ဗျာ
။ဆက်ပြီးတော့တရားဝင်မိုးနိုင်ငံရေးပါတီနှစ်ပါတီဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ၊မွန်မျိုးသားပါတီနဲ့မကြသေးခင်ကမှအသစ်ဖွဲ့စည်းထားတဲ့မွန်မျိုးသားကိုစားပြုပါတီတို့ဟာပေါင်းစည်းကြဖို့အတွက်သဘောတူညီထားကြပြီဖြစ်တယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်ဒီအခြေအနေကိုတော့မင်းစနိုင်းကနေစူးစီးတင်ဆက်ပေးထားပါတယ်ရှင်
မွန်ပါတီတွေပေါင်းစည်းကြမဲ့အခြေအနေနဲ့ပတ်သက်ပြီးတော့မွန်ပါတီပေါင်းစည်းရေးကော်မတီမှနိုင်လေးသမကအခုလိုရှင်းပြပါဗျာ
။ကျွန်တော်တို့နှစ်ပါတီပေါင်းစည်းရေးကမကြမီရက်ပိုင်းအတွင်းမှာအမိတစ်တစ်ခုအတီးပြုတ်ယုံကလွဲ၍အခြားခြားသောအချက်လက်တွေအားလုံးကရာဂိုင်းနှုံးပြီသဘောတူညီချက်ရခဲ့ပြီးအားလုံးပါဝင်နိုင်ရေးအတွက်ပြင်ပအင်အားစုအစုအဖွဲ့တစ်ခုနဲ့ကျွန်တော်တို့တွေ့ဆုံဆွေးနွေးတယ်အားလုံးပါဝင်နိုင်ရေ
းမွန်တီတလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးသားပါတီတို့ကတော့ရာနှောင်းပေါင်းစည်းပြီးဖြစ်ပေမဲ့မွန်အမျိုးသားကိုစားပြုပါတီနဲ့ကမွန်တပါတီတက်ဖြစ်ရေးအစ်လိုက်ပါဝင်မှုပါတီအမည်စတဲ့အချက်၅ချက်သဘောတူထားကြပြီးဆက်လက်ဆွေးနွေးရမယ့်အချက်တွေကြာနေသေးပါတယ်မွန်တပါတီတက်ဖြစ်ရေးအတွက်ပေါင်းစည်းမွန်နှစ်ပါတီတို့နဲ့ပေါင်းစည်းရန်သဘောတူညီမှုရရှိထားပြီးဖြစ်တဲ့အတွက်မွန်မျိုးသားကိုစားပြုပါတီအနေနဲ့ပါတီမှတ်ပုံတင်ဖို့လောက်တော့မှာမဟုတ်ဘူးလို့မွန်မျိုးသားကိုစားပြုပါတီဖော်ဆောင်ရေး22ဦးအဖွဲ့ကနိုင်ရဲစော်ကပြောပါဗျာ
အနေနဲ့ကမွန်မျိုးသားကိုစားပြုပါတီဒီထောင်ရေးဆောင်ရွက်ခဲ့တဲ့ရည်ရွယ်ချက်ကလည်းမွန်နေမှာအခုဒီတော့ပါတီပေါ့ပေါ့ပေါ့ရေးအတွက်ရည်စူးပြီးတော့လုပ်ခဲ့တာဖြစ်ပါတယ်အဲ့တော့ဒီနေ့ဆွေးနွေးပွဲရဲ့အနေထားရလဲဒီမွန်မှာအခုဒီတော့ပါတီပေါ့ပေါ့ရေးဟာဖြစ်လာဖြစ်တော့မယ်ဖြစ်လာအနေထားဖြစ်သွားပြီဖြစ်ပါအဲ့တော့မွန်မှာအခုဒီတော့ပါတီပေါ့ပေါ့နိုင်တယ်ပေါင်းစည်းနိုင်ရရှိထားပြီဖြစ်တဲ့အတွက်နောက်တစ်ပါတီကျွန်တော်တည်ဆောက်ဖို့တယ်မွန်မျိုးသားကိုစားပြုပါတီတည်ဆောက်ဖို့ဆိုတာ
လက်ရှိမှာပေါင်းစည်းကြမဲ့မွန်သုံးပါတီကနေရွေးချယ်အစိုးပြုထားတဲ့ပါတီအမည်73ခုထဲကနေအမည်တစ်ခုရွေးချယ်တတ်မှတ်နိုင်ဖို့အတွက်မွန်လူထုတွေရဲ့သဘောထားစန္ဒကိုရယူလျက်ရှိပြီးတလအတွင်းမှာပါတီအမည်တစ်ခုကိုအတည်ပြုသွားမှာဖြစ်ပါတယ်ပါတီအမည်တစ်အတည်ပြုပြီးတာနဲ့ပေါင်းစည်းရဲ့အခမ်းအနားဒါမှမဟုတ်ပါတီအမည်တစ်မိတ်ဆက်တဲ့အခမ်းအနားတစ်ခုလှုပ်ဆောင်သွားမှာဖြစ်ပြီးပါတီ၃ခုပေါင်းစည်းသွားပြီးဆိုတာကိုမွန်လူထုတွေကိုတရားဝင်ကြေညာသွားမယ်လို့ပါတီကောင်းဆောင်တွေကပြောပါတယ
်အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
ဩဂတ်စ်လ25ရက်နေ့မှာကြာရောက်မဲ့မောင်တော်ခရိုင်အကြမ်းဖက်ခံရမှုနှစ်ပတ်လည်နေ့ကိုရခိုင်မျိုးရပါတီ ANP ကနေစစ်တွေမျိုးအတုလမာရစိန်ပြည်လုံးချနာဖျားမှာအခမ်းအနားကျင်းပမှာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းတိန်နီလာရှိုတီဘောမျိုးနယ်တွေမှာငမြောင်တောင်ပိုးကျလို့တိရက်ခံတွေရဲ့ပြောင်းခင်းဧကပေါင်းရာချီပျက်စီးခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
BNI ဝိုင်းတော်သားတွေတင်ဆက်တဲ့တရင်သတင်းလွှာပဲဖြစ်ပါတယ်။လာမယ့်စနေည VOA ရဲ့ဓာတ်ရိုက်လေလံအစီအစဉ်မှာဘယ်လိုအကြောင်းအရာတွေကိုဆွေးနွေးကြမလဲဆိုတာကိုအသိပေးကြပါမယ်။
ရရှိများရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအစိုးရအုပ်စုရဲ့တိုက်ခိုက်မှုကြောင့်နောက်ဆက်တွဲလုံခြုံရေးနဲ့လူခွင့်ရေးပြဿနာတွေပေါ်ခဲ့တာဒီတစ်ပတ်ထဲမှာတနည်းပြပါပြီရခိုင်ပြည်နယ်လုံခြုံရေးနဲ့တည်ငြိမ်ရေးမြန်မာစိုးရရဲ့ကြိုးပမ်းမှုတွေဟာတနည်းအတွင်ဘလောက်ထိခီးပောက်ခဲ့ပါပြီလဲစိန်ခေါ်ကဲဆန်းချက်တွေနဲ့ရှေ့မှာကြော်လွားရမယ့်အခက်အခဲတွေဘာတွေကြံနေသေးလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပြည်တွင်းပြည်ပဖီးယားရိချာကရခိုင်ပြည်နယ်အရေးမြန်မာဆူရကဖြည့်ရှင်းဖို့ကြိုးပမ်းမှုတွေမှာအားနည်းချက်အားသာချက်တွေအပေါ်တော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေည VOA ရဲ့ဓာတ်ရိုက်လေလိုက်အစီအစဉ်မှာသွားရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ဗီဒီယိုရနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေသတင်းအစီအစဉ်အပတ်စဉ်အစီအစဉ်တွေကိုဗီဒီယိုရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလာရောက်ဖတ်ရှုနားဆင်နိုင်တယ်လို့ဗီဒီယိုရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာမှာလည်းကျွန်တော်တို့အပြည့်စုံပြန်လည်တင်နာပေးတာမျိုးအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ကမ္ဘာအကြီးဆုံးကုန်သွယ်ဘက်တွေဖြစ်တဲ့အမေရိကန်နဲ့ EU ဥရောပသမဂ္ဂတို့အကြား
Demahurego Pio City, Sunibuego, Tamara Donald Trumne, EU Commission Ogata, Jean Claude Yangaro, Tamara Imbuma Dreson, Pijempa Geraha, Gondoyema Dutte, Pionet Kugo, Bobo Cirello, Tamara Trumga Piovare, Gaga Luepi, Samu Gompiusi Alondre, Gondoy Condrine, the Chak Gondoy Sanya Darsiri, Peshapiego, Udipi, a two letter Losambo Dre. Jalila Nasangai Niga, Gonsang Nu, the board to get Taraba, a Darcy Rego short chubby, Wensang Hure, Darub Yasi, Sibyasine, Se Tokondrine do, Zaro Begoba, Domian Gondre Yellow Portre, Gadi Big Chabale, Tabian, Son and Luache, Dolarago, Piazin Nine Portre, American Piran Susiga, the Bawa Dangwe Ye, LNG Tendemu, Domian Jenna, Eune, Son and Gana Sanya, Jimare Mahabuaja, Bubon Sanya Pole, နှစ်ဖက်ခေါင်းဆောင်နှစ်ဦးဂရိပြုခဲ့ကြတာပါအခုလိုသဘောတူညီမှုရခဲ့တာတွေကိုသမရထရမ့်ကဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာခြပြခဲ့တဲ့အပြင်ထုတ်ကုန်ကဏ္ဍအားလုံးအတွက်ကုန်သွယ်မှုတိုးမြင့်ရေးနဲ့ကုန်သွယ်မှုဆိုင်ရာဘျူရိုကရေစီအတားအဆီးတွေလျှော့ချရေးအတွက်စံတမ်းမှန်ရေးညှိနှိုင်းမှုတစ်ခုလုပ်ဖို့အတွက်ခေါင်းဆောင်နှစ်ဦးသဘောတူညီမှုရခဲ့တယ်လို့လည်းပြောပါတယ် မြန်မာတရဲကုံသွင်းမှုတွေဖြစ်တဲ့ညာနာမူပိုင်းခွင့်ဆိုင်ရာခိုးယူမှုနှီးပညာအရမလွှဲပြောင်းခိုင်းမှုဆက်မှုအမတော်ကြီးဖြည့်ဆည်းပေးမှုအစိုးရဘက်ကုမ္ပဏီကြီးတွေကြောင့်ပေါ်ပေါက်လာတဲ့မဒမာမှုတွေမလို့အဖြစ်နဲ့ပိုးရှန်းနေတာတွေကိုတင်ပြချက်ပြပြပါဝင်ပါတယ်။နှစ်ဖက်သဘောတူညီမှုရခဲ့တာတွေနဲ့ပတ်သက်ပြီးသမ္မတထရမ့်ကရေဘူးရဲ့အချက်လက်တွေဖြစ်ချပြခဲ့တဲ့အထက်မှာတော ခွန်ခရီ ကုံသွဲကုံ ဟုတ်တဲ့ ကုံသွဲမှုဆိုင် အတားစီရီ နဲ့ အမရောဂျီရို ဖြစ်ပါတယ် ဒါရီဟာ ကုံသွဲရမှာ ညီမျှမှု ရှိစေဖို့ ဖြစ်ပါတယ် ဒီကြွေဆုံမွဲဟာ အမေရိကန် နဲ့ ဥရောပ နိုင်ငံတွေကြား ဆက်ဆံရေးမှာ ကဏ္ဍတစ်ချက်ကို စတင်ဖွင့်လှစ်လိုက်တာလို့ သမ္မတ်ထရမ့်က အဓိပ္ပာယ်ဖွင့်ဆိုပါတယ် ဒီကဏ္ဍတစ်ကတော့ ပုံမိုရင်းနှီးတဲ့ မိတ်ဆွေတွေ ဖြစ်လာပြီး နှစ်ဖက်စလုံးအတွက် အောင်မြင်မဲ့ ခိုင်မာတဲ့ ကုံသွဲဆက်ဆံရေးနဲ့ ကမ္ဘာလုံးဆိုင်ရာလုံခြုံရေးနဲ့ကြွယ်ဝရေးကိုရှေ့ရှုပြီးပိုးပြီးကောင်းအောင်လှုပ်ဆောင်တာဖြစ်ကြောင်းလည်းပြောပါတယ်။အမေရိကန်နဲ့ဥရောပကြားနှစ်ဖက်ကုံသွဲရေးဟာအမေရိကန်ဒေါ်လာ1 trillion ဒေါ်လာရှိတဲ့ကမ္ဘာပေါ်ကအကြီးမားဆုံးစီးပွားဆက်ဆံရေးဖြစ်ပြီးဒီကုံသွဲဆက်ဆံမှုဟာနောက်မှာအမေရိကန်နဲ့ဥရောပနိုင်ငံသားတွေအားလုံးအတွက်အကျိုးဖြစ်ထွန်းစေဖို့နှစ်ဖက်စလုံးကလိုလ
ောဓာအမြင်တွေကိုတင်ပြလို့ပြီးပါပြီ
။သတင်းစင်တွေအခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အဘော်မဟုတ်ကြောင်းသိပေးအပ်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ဗျာ။
ဖို့ဒ်မော်တော်ကားကုမ္ပဏီရဲ့ဒုတိယဥက္ကဋ္ဌစတီဖန်ဘီဂန်ကိုမြောက်ကိုရီးယားဆိုင်ရာအထူးကိုယ်စားလှယ်ဖြစ်အမေရိကန်နိုင်ငံသားရုံးကြီးမိုက်ပွန်ပေယိုကရွေးချယ်လိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့သူတို့ရဲ့နျူကလ িয়ার စီစဉ်ကိုဖျက်သိမ်းအောင်အမေရိကန်ကအယုံဆိုင်လှုပ်ဆောင်နေချိန်မှာပဲအခုလိုအထူးကိုယ်စားလှယ်ခံထားလိုက်တာပါ။ဝန်ကြီးပွန်ပေယိုကကျွန်တော်တို့နဲ့အတူစတီဗ်ပါလာတဲ့အချိန်ဟာတကယ်ကိုအချိန်ခါတင်ပါတယ်။ကျွန်တော်တို့ရဲ့ရည်မှန်းချက်နောက်ထပ်တိုးတက်မှုရအောင်လုပ်ဖို့လာမယ့်သတင်းပတ်မှာသူနဲ့ကျွန်တော်မြောက်ကိုရီးယားကိုသွားပါမယ်လို့ပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ကိုတရားစွဲဆိုမယ့်အလားအလာနဲ့ပတ်သက်ပြီးလူသူရှင်ကြားထုတ်ပြောလာနေပါပြီ။ကျွန်တော်သာတရားစွဲခံရမယ်ဆိုရင်တော့ဈေးကွက်တွေပြိုလဲကြကုန်မှာပဲလို့ကြာသပတေးနေ့ကထုတ်လွှင့်တဲ့ Fox ရုပ်သံသတင်းဌာနနဲ့အင်ပီရိုမှာလုပ်ထားတဲ့တွေ့ဆုံမေးမြန်းခန်းမှာသမ္မတထရမ့်ကပြောထားပါတယ်။အဲဒီတွေ့ဆုံမေးမြန်းခန်းမှာပဲသမ္မတထရမ့်ကသူ့ရဲ့ဦးခေါင်းကိုလက်နက်ထိုးပြပြီးဒီအုံနောက်တာမပါတော့ရင်ကိန်းဂဏန်းတွေခမားမယုံနိုင်လောက်အောင်ပြောင်းမြန်ဖြစ်သွားတာကိုမြင်ရမှာဖြစ်တာကြောင့်လူတိုင်းတိတ်ကိုဆင်းရဲသွားကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ကိုယ်ရေးရှင်နေဟောင်းမိုက်ကယ်ကိုဟင်ကိုအမေရိကန်ဘူဆူဝါရှင်တွေကစုံစမ်းစစ်ဆေးနေတာမှာအဓိကကျတဲ့ National Enquirer စာဆောင်ရဲ့ပိုင်ရှင်ဒေးဗစ်ဘက်ကာကိုဆူဝါရှင်တွေကတရားစွဲဆိုတာမျိုးမလုပ်ဘဲကင်းလွတ်ခွင့်ပေးလိုက်တယ်လို့သတင်းတွေမှာပြောကြပါတယ်။ National Enquirer မဂ္ဂဇင်းကိုပိုင်တဲ့ကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ်ဘက်ကာကသူနဲ့ကိုဟင်နဲ့ထရမ့်တို့အကြမ်းပတ်သက်မှုအပြင်2016ရွေးကောက်ပွဲမတိုင်ခင်မျိုးသမီးနှုတ်ကိုနှုတ်ပိတ်ခပေးတာနဲ့ပတ်သက်ပြီးပြောပြဖို့ဆူဝါရှင်တွေနဲ့တွေ့တယ်လို့ Wall Street Journal ကရေးပါတယ်။နိုင်ငံတော်ရမင်ကပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုပြည်တယ်နိုင်ငံစကော့တလန်အီဒင်ဘရာမြို့တော်ကချီးမြှင့်ထားတဲ့ Freedom of Edinburgh စုကိုပြန်ရုပ်သိမ်းလိုက်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာ။တရင်ချင်းညုတ်ကိုကိုကျော်ကျော်သိန်းပြပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။အသက်မိုင်းဆိုင်ရာအင်ဂျင်နီယာတော့ဂျေမီကော့ဖြစ်ပါတယ်။တောင်းကြနေမနေ့ဘက်6989ထိထုတ်လွှင့်တဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ24 40 51နဲ့လိုင်းလမ်းမီတာ190တို့ကနေတင်ဆက်ခဲ့တာပါ။သတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ဖို့ရာအနည်းတစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.